Welcome to the Voice of America in Burmese.
ဗီယံဘောင်ကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2022ခုနှစ်မေလ9ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ဂျန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကအဖွဲ၅ဖွဲ့ဟာမြန်မာစစ်ကောင်စီဘက်ကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မယ်လို့သိရပါတယ်။ရုရှားဘက်ကထိုးစစ်တွေပို့ပြီးတော့ပြင်းထန်လာနိုင်ခြေရှိတယ်လို့ယူကရိန်းတောင်ဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ကျူဘာနိုင်ငံမြို့တော်ကဟိုတယ်ပေါက်ကွဲမှုအတွင်းတေဆုံးသူဦးရေဟာ22ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဒီလိုသတင်းတွေနဲ့ဒုသတင်းပေးပို့ချက်တွေဘက်မှာတော့ချင်းပြည်နယ်အုပ်ချုပ်ရေးနဲ့ပတ်သက်ပြီ
းချင်းပြည်နယ်ရဲ့တိလက်ဒေသအများစုမှာတော့ဗီဒူအုပ်ချုပ်ရေးကြီးကပေါ်စားလွှဲမှုမှုတက်ရောက်မှုကရှိတယ်လို့ပြောလို့ရတယ်တိကောင်စီတပ်ဖွဲ့ကတော့ဒီမြို့ပေါ်ဒီဟာခါဆိုဟာခါမြို့ပေါ်ပေါ့
ချင်းနိုင်ငံရေးလေလာသုံးသက်သူ9000ပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ပတ်စင်ကနာတွေထုတ်လွှင့်တဲ့အခါမှာတော့မြန်မာနိုင်ငံတော်ကလူခွေအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစည်းအဝေးဒီမိုကရေစီလူခွေနဲ့ခေတ်ပြိုင်ကဘာအစည်းအဝေးအပါအဝင်တပတ်တွဲထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအကြောင်းတွေမတင်ဆက်ခင်အခုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့အကြေညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားရဲ့နာဇီတော်လှန်ရေးအောင်ပွဲအခမ်းအနားမတိုင်ခင်ယူကရိန်းမှာထိုးစစ်ပိုပြင်းလာနိုင်တာပြင်ဆင်ထားဖို့သတိပေးမှုတွေရှိနေပါတယ်။ရှေ့ဘက်တနင်္လာနေ့ကြာရောက်မဲ့နာဇီဂျာမနီပေါ်ရုရှားအောင်ပွဲခံခဲ့မှု89နှစ်မြောက်အခမ်းအနားမှာသမ္မတဗလာဒီမာပူတင်မေကွန်းပြောဖို့ရှိနေချိန်ဒီစနေတနင်္ဂနွေအားလည်းရက်ထဲအခုလိုတိုက်ပွဲပြင်းလာမှစိုးရိမ်ပြီးယူကရိန်းရာရှိတွေကသတိပေးနေတာပါ။ရုရှားနိုင်ငံတဝန်းလုံးလေးရှိတဲ့ဒီစီးရေးပြအခမ်းအနားမှာသမ္မတပူတင်အနေနဲ့ယူကရိန်းကိုလက်နက်အပြည့်ထောက်ပံ့ပေးနေတဲ့အနောက်နိုင်ငံတွေကိုဝင်းအနာမခံဖို့နောက်ဆုံးသတိပေးစကားပါနိုင်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့ရုရှားဘက်ကနောက်ဆုံးမှနျူကလ িয়ার လက်နက်သုံးလာမှအနောက်နိုင်ငံတွေဘက်ကစိုးရိမ်မှုတချို့ရှိနေချိန်မှာရုရှားနိုင်ငံသားဝင်ကြီးပြောခွင့်ရကတော့အခုလိုသုံးဖို့မရှိပါဘူးလို့မနေ့ကပဲထုတ်ပြောခဲ့ပါတယ်။ရုရှားနိုင်ငံသားပြောခွင့်ရ Alexey Zaytsev ကနျူကလ িয়ার စစ်ပွဲဖြစ်လာရင်ဘယ်သူမှနိုင်မှာမဟုတ်ဘူးဆိုတဲ့အခြေခံစည်းမျဉ်းကိုအခိုင်အမာစုပ်ကင်ထားတာမျိုးထုတ်သုံးမှာမဟုတ်ပါဘူးလို့ခရီးပေးခဲ့ပါတယ်။အခုလိုအချိန်မှာယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကာကီဖ်ကိုရုရှားဘက်ကဗုံးကျဲတိုက်ခတ်မှုတွေဆက်လုပ်နေပြီးယူကရိန်းရှေ့ပိုင်းတခြားနေရာတွေကိုလည်းသွေးတိုးဆက်နေတယ်လို့ယူကရိန်းစစ်တပ်ကဒီနေ့ထုတ်ပြန်ထားပါတယ်ခင်ဗျ။ရုရှားစိုးရွားနဲ့ပတ်သက်နေတဲ့ဒေါ်လာတန်းရာချီတန်းအပျော်စီးသင်္ဘောကြီးကိုအီတလီကမထွက်ခွာခင်ချိတ်ပိတ်လိုက်ပါပြီ။အီတလီနိုင်ငံလယ်ပိုင်းမှာအနုပညာဆန်းသင့်မှုနဲ့နာမည်ကြီးတဲ့တက်စကန်ဒေတာကနေဒီရုရှားစိန်ခံတင်ပေါ်ကြီးထွက်ခွာဖို့ပြင်ဆင်နေချိန်အီတလီဘန်ဒါရေးဝန်ကြီးအနေနဲ့မနေ့ညနေကပဲဥပဒေထုတ်ပြီးအခုလိုထိန်းသိမ်းလိုက်တာပါရုရှားအစိုးရတဲ့ထင်ရှားသူတွေနဲ့အချိတ်ဆက်ရှိတဲ့ဒေါ်လာသန်း900ဂျော်ဒန်ချဟာရီဇဒီ6ထက်တင်ပေါ်ကြီးကိုမာရီနာဒီကာရာယာစိန်ခံမှာအခုလိုထိန်းသိမ်းထားလိုက်ကြလို့ဘန်ဒါရေးဝန်ကြီးဒန်နီယယ်ဖရန်ကိုရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီပင်လယ်ပန်းဖြေသင်္ဘောကြီးကိုနောက်ွယ်ကတကယ်ပိုင်ဆိုင်သူနဲ့2014ခုနှစ်မှာယူကရိန်းရဲ့ခရိုင်းမီးယားဒေသကိုရုရှားသိမ်းလွန်က EU တံခတ်ခံခဲ့ရသူတွေရဲ့အခြေဆက်တွေကိုအီတလီငွေကြေးစောင့်ကြည့်မှုရဲတွေကတွေ့ရှိခဲ့တယ်လို့ဝန်ကြီးဖရန်ကိုကဆိုပါတယ်။တကယ်တော့ပေပေါင်း900ခန့်ရှိတဲ့ဒီသင်္ဘောကြီးကိုရုရှားသမ္မတဗလာဒီမာပူတင်နောက်ွယ်ကပိုင်တယ်လို့အရင်သတင်းတွေထွက်ခဲ့ပြီးယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကလည်းသိမ်းယူဖို့အီတလီပါလီမန်မှာမက်စလာတဲ့ကပြောခဲ့မှုပါတယ်ခင်ဗျာ။ကျူးဘားနိုင်ငံမြို့တော်ကထင်ရှားတဲ့ဟိုတယ်ကြီးပောက်ကွဲမှုထဲသေဆုံးသူအနည်းဆုံး20နူးကိုတိုးလာနေပါတယ်။မြို့တော်မြို့လယ်ကောင်ကကျင်ငါးပွဲဆင့်ငါးထက်စင်ကန်ဟိုတယ်ကြီးမနေ့ကပြင်းပြင်းထန်ထန်ပောက်ကွဲခဲ့တာကြောင့်သေဆုံးသူဒီနေ့တိုးလာတာအပြင်ဒဏ်ရာရသူတွေလည်းကလေး14ဦးပါဝင်စုစုပေါင်းအနည်းဆုံး84ဦးရှိလာနေပါတယ်။နာမည်ကြီးရှေးရဟိုတယ်ဖြစ်တဲ့ဆာရာတိုဂါဟိုတယ်တဲ့ဓာတ်ငွေတင်ကာယူစိမ့်ပောက်ကွဲမှုကြောင့်အဆောက်အဦနိုင်ငံတွေပါလွတ်စင်ထွက်ကုန်ပြီးနောက်ထပ်ပျောက်ဆုံးနေသူဒါဇင်တွေနဲ့ခြေကိုလည်းအပြည့်အစည်းပုံတွေနဲ့ရှာဖွေနေကြပါတယ်။ဒါပေမဲ့ကမ္ဘာ့ကျော်မွန်အမှုပညာရှင်တွေပါလာတဲလေးရှိတဲ့ဒီဟိုတယ်ပေါက်ကွဲအချိန်မှာ ပြန်လည်မွမ်းမံပြင်ဆင်မှုတွေလုပ်နေတာမို့နိုင်ငံခြားခီးသွွားတွေတဲခိုတာမရှိခဲ့ဘူးလို့ကျူပါမြို့တော်ဟာဗနာမြို့တော်ဝန်ကဆိုပါတယ်။အခန်းတရာနေပါရှိတဲ့ဒီဟိုတယ်ပေါက်ကွဲမှုဖြစ်လာခြင်းကကျူပါမှာကိုဗစ်ကြောင့်ထိခိုက်ခဲ့ရတဲ့နိုင်ငံခြားခီးသွွားကန္တာပြန်မြင့်တင်ဖို့လုံ့ပန်းနေခြင်းဖြစ်လာရတာပါခင်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်မနေနဲ့ Twitter ကုမ္ပဏီပေါ်အမှုဖွင့်ခဲ့တာကိုပြည်ထောင်စုတရားရုံးကပယ်ချလိုက်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကသူ့ Twitter အကောင့်ပိတ်သိမ်းချုပ်ဖောက်ခံခဲ့ရတယ်လို့တရားစွဲခဲ့တာပေါ်ဆန်ဖရန်စစ္စကိုရှိပြည်ထောင်စုအဆင့်တရားသူကြီးဂျိမ်းစ်ဂျော်နီတိုကမနေ့ကပဲပယ်ချတဲ့စာထုတ်ပြန်လိုက်တာပါ။သမ္မတဟောင်းထရမ်ကသူ့ Twitter အကောင့်ကိုကုမ္ပဏီဘက်ကပိတ်သိမ်းပယ်ဖျက်လိုက်တာဟာအမေရိကန်ဖွဲ့စည်းပုံဥပဒေပထမပြင်ဆင်ချက်မှာအတိအလင်းအာမခံထားတဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုချိုးဖောက်လိုက်တာလို့ဆက်ဆွဲခဲ့ပါတယ်။ဒီမိုကရေစီငြိမ်းချမ်းမှုသင်္ကေတအမေရိကန်လွှတ်တော်ကြီးကိုသမ္မတဟောင်းထရမ်ရဲ့အမှားစကားအောက်မှာသူ့ကိုထောက်ခံသူတွေမနစ်နစံမှာမကြုံစဘူးအကြမ်းဖက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုလို Twitter အပြင်တခြားလူမှုမီဒီယာတွေကပါပိတ်ပင်လိုက်ကြပါသမ္မတထရမ့်ရဲ့လူမှုမီဒီယာအမှားစကားထဲမှာဒီမိုကရေစီအခြေခံစည်းမျဉ်းဖြစ်တဲ့ရွေးကောက်ပွဲရလဒ်ကိုချိုးဖောက်တဲ့သဘောဖြင့်တရားရုံးတွေပယ်ချပြီးဖြစ်ပေမဲ့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲဟာမဲလိမ်မှုသာဖြစ်တယ်လို့အတင်းဆက်လင်းညာဆက်ဆွဲခဲ့ပါတယ်ခင်ဗျ
တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383နဲ့9383မီတာ51 kHz 5885တို့ပြင်စနေတနေ့မှာ5မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ကျွန်တော်တားညူဦးပါရင်ငုတ်တင်မောကနေပြီးတော့ပြစ်ခတ်တယ်လို့ယူဆရတဲ့အဝေးထိန်ဒုံးကျည်စမ်းသပ်ပြစ်ခတ်မှုတစ်ခုမြောက်ကိုရီးယားဘက်ကလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကအခုစနေနေ့မှာထုတ်ပြန်ပါတယ်။မြောက်ကိုရီးယားအနေနဲ့ဒုံးကျည်စမ်းသပ်မှုလုပ်တာဒီတစ်ကြိမ်နဲ့ဆိုရင်တော့ဒီနှစ်အတွင်းမှာ15ကြိမ်မြောက်ဖြစ်ပါတယ်။တာတိုဒုံးကျည်ကိုစင်ပိုဒေသကနေပြီးတော့မြောက်ကိုရီးယားအရှေ့ဘက်ကန်ယိုဒန်ပင်လယ်ပြင်ထဲကိုပြစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်စီးပွားရေးချုပ်များဖွဲ့အကြီးအကဲကသတင်းတောက်တွေကိုပြောပါတယ်။ဂျပန်ကန်ယိုဒန်စောက်တပ်ကလည်းဒါကိုတီးပြထားပြီးတော့ဂျပန်ကျူတူသတင်းမှာတော့ဒုံးကျည်ဟာကီလိုမီတာ600လောက်ထိသွားပြီးတော့ဂျပန်စီးပွားရေးဆောင်ရဲ့အပြင်ဘက်ကိုကျောက်ခဲ့တယ်လို့ရေးပါတယ်။မြောက်ကိုရီးယားနိုင်ငံဟာရင်းနှုံးကလည်းစင်ပိုဒေသတင်မောချင်းကနေပြီးတော့အဝေးထိန်စမ်းသပ်ဒုံးကျည်တွေကိုရင်းငုတ်တင်မောကတဆင့်ပြစ်ခတ်စမ်းသပ်မှုတွေလုပ်ခဲ့ပူးပါတယ်။မြောက်ကိုရီးယားအနေနဲ့အခုဒီဇာအစောပိုင်းမှာနျူကလ িয়ার စမ်းသပ်မှုတစ်ခုလုပ်နိုင်ခြေရှိတယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးဌာနကမနေ့တောက်ကြနေ့ကပဲသတိပေးပြောပါတယ်။မြောက်ကိုရီးယားရှေ့မြောက်ပိုင်းကနျူကလ িয়ার စမ်းသပ်မှုနေရာတစ်ခုမှာပြင်ဆင်မှုတွေလုပ်နေတယ်ဆိုတာကိုထောက်ပြပြောဆိုတာပါ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုတွေရပ်ဆိုင်းထားခဲ့တာ9နှစ်နီးပါးရှိပါပြီ။ NCA ပြစ်ခတ်ရစေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကအဖွဲ့9ဖွဲ့ဟာမြန်မာစစ်ကောင်စီကဖိတ်ခေါ်တဲ့ညီညာရေးဆွေးနွေးပွဲကိုတက်ရောက်မယ်လို့သိရပါတယ်။တိုင်းသားအပြည့်ရဖွဲ့ရီစုဖွဲ့ထားတဲ့ PPST ညီညာရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့စည်းဝေးကိုနှစ်တာခေါ်ယူကျပပြီးတဲ့နောက် PPST တွေကအဖွဲ့9ဖွဲ့တက်ရောက်ဖို့သဘောထားရယူခဲ့တဲ့အကြောင်း PPST ပြောခွင့်ရသူဗမှုကြီးစောကျော်ညိုက VW ကိုပြောပါတယ
် PPST ကကိုရတည်တာနဲ့ပါဝင်ပေးပါဝင်ထားတဲ့တိတ်ကိုဒီအားလုံးပါဝင်တဲ့အချင်းချင်းနဲ့ကျွန်တော်တို့အလုပ်ပဲနားလည်မှုရှိပါတယ်အတိုးတော်လည်းပဲဒီဒီကြေကတော့ဟုတ်ကဲ့ပါလေအဲ့လိုမျိုးချင်းချင်းအဲ့လိုမျိုးကြီးစွနေပွဲမျိုးပြင်းမနိုင်ဘူးတဲ့စတင်နိုင်မှုတဲ့ကျွန်တော်တို့ဘလို့ဟိုအစပြုမှုတွေလုပ်နိုင်မလဲဒါဘလို့လမ်းကြောင်းတွေစလို့အဆင်ပြေမလဲဆိုတာကိုဒါအဲ့ဒါစတင်ပြီးတော့ဟိုလမ်းဖောက်တဲ့ဒီစပွဲအနေနဲ့တော့ကျွန်တော်တို့အနေနဲ့အဲ့တော့အကြံပြုပြောလို့ရပါတယ
် KNU ညီငယ်ကောင်စီ ELD ရခိုင်ဖွဲ့DKPA ကင်လနက်ကင်ဖွဲ့မွန်ပြည်သက်ပါတီနဲ့ PNLO ပလောင်ဖွဲ့တို့ဖြစ်ကြပါရယ်။ကြံဖွဲ့တွေကတော့သဘောထားမပြီးသေးတာရှိတယ်လို့မဆုံးဖြတ်သေးဘူးလို့လည်းသိရပါရယ်။စစ်ကောင်စီဘက်ကတော့ညီညီဆွေးနွေးပွဲတက်မတက်ကိုဒီလ10ရက်နေ့နောက်ဆုံးထားပြီးတော့အကြောင်းပြန်ဖို့ပြောထားတာပါ။ဒီဆွေးနွေးပွဲကိုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်ဆွေးနွေးမယ်လို့လည်းဆိုထားပါရယ်။ဒီကလန်းချက်ပေါ်မှာ KIO ကချင်းနောက် KNPP ကရင်နီနဲ့ CNF ချင်းဖွဲ့တွေကတော့ပယ်ချထားပါရယ်။တရုတ်နိုင်ငံမြို့တော်ဘေကျင်းမှာလူမှုအများအပြားကိုကိုဗစ်ဆက်သက်မှုတွေပြုလုပ်ပြီးလျက်ရှိရမှာအခုစနေနေ့မှာတော့လူအများအပြားတန်းစီပြီးတော့စစ်ဆေးခံခဲ့ကြပါတယ်။တရုတ်နိုင်ငံမှာ0ကိုဗစ်ဖြစ်ရေးဆိုတဲ့ကိုဗစ်ရောဂါပိုးလုံးဝကင်းစင်ရေးတရုတ်အစိုးရကမူဝါဒချမှတ်ဆောင်နေတယ်လို့ရှိုင်းမှာဆိုရင်လည်းတန်းနဲ့ချီတဲ့မြို့ကန်လူမှုကိုအတွာလာပိတ်ဆို့ထားတာတလကြော်လာပါပြီ။နေ့စဉ်ဆက်သက်စစ်ဆေးမှုတွေကိုလှုပ်ဖို့စီစဉ်ထားရမှာပထမဆုံးကြော့အနေနဲ့ဘေကျင်းမြို့တော်ရဲ့အကြီးဆုံး Chaoyang KI မှာဒီကနေ့ဆက်သက်မှုတွေစလုပ်နေတာပါ။အဲ့ဒီ KI အတွင်းနိုင်ငံခြားတန်ရုံတွေနဲ့ရုံးခန်းတွေအတော်များများတည်ရှိပါရယ်။ရ ယောဂဘူးတွေ့ရတဲ့နေရာကဒေသခံတွေအနေနဲ့လည်းအခုသတင်းပတ်ရုံးပိတ်ရက်မှာကိုဗစ်ရောဂါရှိမရှိစမ်းသပ်မှုတွေလုပ်ရမှာဖြစ်ပါတယ်။လူဦးရေ22တန်းဒီပါရှိတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာယောဂကာကွယ်ရေးအတွက်မြောက်ယထာဘူဒါပေါင်း60ကျော်တမျိုးလုံးဘူဒါရေတွက်ရဲ့15ရာခိုင်နှုန်းလောက်ကိုပိတ်ပင်ထားပါတယ်။ KI တော်မြင့်မြောက်ကဆိုရင်လည်းစားတောက်ဆိုင်တွင်စားတောက်မှုတွေကိုပိတ်ထားပါတယ်။မေလ6ရက်နေ့တုန်းကတော့လက္ခဏာပြတဲ့ COVID-19 ယောဂဘူးလူ45ဦးမှာတက်ခွဲတွေ့ခဲ့ပါတယ်။ဒီမတိုင်ခင်တရက်က55ဦးတွေ့ခဲ့ရတာနေပြီးတော့အနည်းငယ်ရော့ကျလာတာလည်းဖြစ်ပါတယ်။ဘရာဇီးနိုင်ငံကအမေဇုန်အမြဲတမ်းတက်တော်အတွင်းတတော်ပြုံးတိမှုဟာနှစ်စဉ်ဧပြီလတိုင်းဖြစ်နေတာနဲ့တွေ့လို့ရှိရင်အခုနှစ်ဟာအဆိုးဆုံးဆန်ချိန်ဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေမှာလည်းတတော်ပြုံးတိမှုတွေဟာနှစ်စဉ်အဲ့ဒီလတွေထက်ဆန်ချိန်သစ်တင်ခဲ့ပါတယ်။ပြောရမယ်ဆိုရင်တော့ဒီဇင်ဘာလကနေပြီးတော့ဧပြီလအထိကိုမိုးရင်းကာလဖြစ်လို့ဒီကာလတွေအတွင်းတတော်ပြုံးတိမှုဟာအရင်ကာလတွေထက်နည်းတတ်ပါတယ်။ဂျေရုဆလင်ကရပ်ယူထားတဲ့ဓာတ်ပုံမှတ်တမ်းတွေအရဆိုရင်အခုဒီဧပြီလအတွင်းစတူယန်ကီလိုမီတာ1000ကျော်ထိတတော်ပြုံးတိနေတာတွေ့ရပြီးတော့နှစ်စဉ်ဧပြီလတိုင်းရဲ့မှတ်တမ်းရအမြင့်ဆုံးဖြစ်တာပါအမေဇုန်တတော်ဟာဆိုလို့ရှိရင်ကမ္ဘာမှာအကြီးဆုံးအမြဲတမ်းတတော်ကြီးဖြစ်သလိုပဲကမ္ဘာကာဗွန်စုပ်ယူနိုင်မှုအကြီးဆုံးနေရာလည်းဖြစ်ပါတယ်ဒါလိုမျိုးအမေဇုန်တတော်အတွင်းတတော်ပြုံးတိမှုတွေကြောင့်ကမ္ဘာကာဗွန်ဓာတ်ငွေ့တွေလေထုထဲကိုပုံမပြတ်နှံ့လာနိုင်ခြေရှိသလိုအခြားဥတုရာသီဖောက်ပြန်မှုတွေကြုံလာရနိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေတိုးလာနေပါတယ်အခုလိုမျိုးအမေဇုန်တတော်ပြုံးတိမှုဆိုင်ရာချက်လက်တွေကိုဘရာဇီးနိုင်ငံအာဂတအေဂျင်စီရဲ့စောင့်ကြည့်စနစ်ကနေပြီးတော့ရယူခဲ့တာဖြစ်ပါတယ်ခင်ဗျာ
The Voice of America, VOA. Now, so you know, the Rene Goku women at Kutanyu Rutinya Bidora Pibarakmia, Guga Savido, the Rin Sombari in a person canarigo, then set Bidoma Pibare, Yenzono Chimbi never got the Rinaboku, Pibia Bidimare. Chimbi Nema Sita Anna, they mean now by Maslaga Salo, Bidu Ocho, Puerigo, a Didi Puezi Kejabare.ချင်းမီနယ်တော်စီပြည်ပခါရီကြားမှာပဲအာနာသိန်းစစ်ကောင်စီဘက်ကရောအတိုက်ခံပြည်သူအုပ်ချုပ်ရေးအဖွဲ့တွေကပါဒေသအုပ်ချုပ်ရေးကိုအပြိုင်ဆိုင်လှုပ်ဆောင်နေကြတာပါဒီချိန်နေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ့်မှာပြောပြပေးမှာဖြစ်ပါတယ်ဗျာ
ချင်းမီနယ်မြို့နယ်တော်ရမများမှာအန်ဂျီအမျိုးသားညီညွတ်ရေးအစိုးရလမ်းညွှန်မှုနဲ့မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့တွေကိုဖွဲ့စည်းထားပြီးကျန်းမာရေးပညာရေးတရားစီရင်ရေးကိစ္စတွေကိုဆောင်ရွက်နေကြတာပါလက်ရှိအနေအထားအရချင်းပြည်နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပိုအားကောင်းနေတယ်လို့ချင်းနိုင်ငံရေးလေလာသူကိုထောက်ကပြောပါတယ်
ချင်းပြည်နယ်ရဲ့ကြီးလက်ဒေသအများစုမှာတော့ပြည်သူ့အုပ်ချုပ်ရေးတွေကပေါ်စားလွှမ်းမှုမှုတက်ရောက်မှုကရှိတယ်လို့ပြောလို့ရတယ်စစ်ကောင်စီတပ်ဖွဲ့ကတော့ဒီမြို့ပေါ်ဒီဟာကားဆိုဟာကားမြို့ပေါ်ပေါ့ပြီးတော့ဆလမ်းဆိုဆလမ်းမြို့ပေါ်မြို့ပေါ်လောက်ကိုပဲဂရုတွေကထိန်းချုပ်နေတဲ့အခြေအနေရှိတယ်
ချင်းမျိုးသားတူ CNF ပြောခွင့်ရပူထက်နီကတော့ချင်းပြည်နယ်အတွင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့လုပ်ငန်းဆောင်တာဆောင်ရွက်ရမှာထိထိရောက်ရောက်ရှိအောင်စုဖွဲ့ထားတယ်လို့ပြောပါတယ်
။ဒီတက်ခံကာကွယ်ရေးတပ်ဖွဲ့ထက်ကဒီအထူးကံရဲ့ပုံမျိုးကိုစစ်တော့အောင်ထဲပုံနေတာဖြစ်ပါလေ
။မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှာအာဏာဖီဆန်ရေးလှုပ်ရှားမှုစီးရီးယားမှာပါဝင်သူတွေလွတ်တော်ကိုယ်စားလှယ်တွေအရက်ဖတ်အဖွဲ့အစည်းတွေဒီမိုကရေစီလိုလားတဲ့လူငယ်တွေရက်မီရက်ဖတ်တွေကာကွယ်ရေးအဖွဲ့တွေပါဝင်တာပါပြည်သူ့အုပ်ချုပ်ရေးအဖွဲ့အားအကောင်ဆုံးဖြစ်တဲ့မင်းတပ်မြုံနယ်မှာတော့ကျန်းမာရေးတရားစီရင်ရေးလုပ်ငန်းတွေအပြင်ပညာရေးအပိုင်းတွေမှာလည်း NUG အစိုးရနဲ့ချိတ်ဆက်လှုပ်ဆောင်နေတယ်လို့အုပ်ချုပ်ရေးအဖွဲ့ဝင်ပညာရေးကော်မတီဝင်ကိုဟုံးကပြောပါတယ
်အခုလိုလို့ဆိုကျွန်တော်တို့မင်းတပ်မြုံမှာဖွင့်ထားတာကအခြေခံမူလတန်းပညာရေးပဲဖွင့်ထားတာပေါ့နော်ဒါပေမဲ့6အပိုင်းပညာသင်ကာလတက်မှာကျွန်တော်အလေးနဲ့ပြန်ဖို့ဖို့ကြည့်ကျွန်တော်သွားမယ်ပေါ့နော်နောက်ပြလောက်မှာပဲကျွန်တော်တို့စတန်းကိုဖုံးဖူပါတော့အစီအစဉ်ရှိတယ်ခင်ဗျာ
တရားစီရင်ရေးအခမ်းအနားမှာအမှုအခင်းဖြစ်ရင်ချင်းရိုးရာဒလိထုံတဲ့ဥပဒေနဲ့စီရင်ချက်ချနေတယ်လို့လည်းတရားရေးဝန်ထမ်းတို့ကပြောပါတယ်အရင်အစိုးရအုပ်ချုပ်ရေးစနစ်နဲ့ဆိုင်ရင်အခုပြည်သူအုပ်ချုပ်ရေးအဖွဲ့အုပ်ချုပ်မှုပုံစံဟာပိုပြီးအလေးထားနေတယ်လို့မင်းတက်ဒေသခံကိုပီးကပြောပါတယ
်အုပ်ချုပ်ရေးမှုတွေဆိုတော့ကျွန်တော်ရင်းနှီးမှုတွေရှိကြတယ်ပြောရစွာလားအရင်ကတည်းကမျိုးကျေကျေမရှိတော့ဘူ
းချင်းပြည်နယ်မြို့နယ်တော်တော်များများမှာစစ်ကောင်စီအုပ်ချုပ်ရေးနဲ့မြို့နယ်ပြည်သူအုပ်ချုပ်ရေးဆိုပြီးအုပ်ချုပ်မှုနှစ်ခုရှိနေတဲ့အတွက်ဒေသခံတွေအတွက်တော့ပိုပြီးခက်ခဲနေတယ်လို့မင်းတပ်မြို့နယ်ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်အခုအုပ်ချုပ်ရေးအဖွဲ့အစည်းတော့ပြည်သူတွေမှာလည်းအောင်းမအုပ်ချုပ်နိုင်ဘူးလေ ဒီတူရအကုန်လုံးဆောက်ရောက်သွားတာပေါ့နှစ်ဖက်စလုံးကိုကြောက်နေရတော့တစ်ဖက်လုံးကနေနိုင်နိုင်နေနေအုပ်ချုပ်နိုင်တယ်ဆိုတော့အားလုံးလေအခုနှစ်ဖက်စလုံးကမအုပ်ချုပ်နိုင်တာပြည်သူအုပ်ချုပ်ရေးအဖွဲ့အနေနဲ့ရက်ရွာအုပ်ချုပ်ရေးနဲ့တရားစီရင်ရေးကိုအဓိကအာရုံစိုက်နိုင်ပြီးပညာရေးကျန်းမာရေးကိစ္စတွေကိုတော့လှုပ်ဆောင်နိုင်မှုအားနဲ့သိတယ်လို့ချင်းနိုင်ငံရေးလှလာသူကိုထောက်ကပြောပါတ
အုပ်ချုပ်ရေးအဖွဲ့မှလိုအပ်ချက်တွေရှိနေပြီး NUG ဘက်ကပံ့ပိုးမှုမရှိသလောက်အခြေအနေကြောင့်လဲကိုထူကိုထပုံစံမျိုးနဲ့လဲပတ်နေရတယ်လို့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ်။ဒါအပြင်ချင်းပြည်နယ်အတွင်းမတူညီတဲ့မျိုးနွယ်စုလက်နက်ကိုင်အဖွဲ့တွေကြားအုပ်ချုပ်ရေးပုံစံချဖို့ကလည်းခက်ခဲနေပါတယ်။မြို့နယ်ဒေသအသီးသီးမှာပြန့်ကျဲနေတဲ့ချင်းကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကမှလည်းဆရာနာရှင်စနစ်ကိုတွန်းလှန်ဖို့ရည်ရွယ်ချက်တူကြပေမဲ့တခြားမတူညီတဲ့ရည်မှန်ချက်ပန်းနိုင်တွေလည်းရှိနေတယ်လို့လေလာသူတွေကပြောပါဗျ
။ချင်းပြည်နယ်ကအုပ်ချုပ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အလိမ်မှာပြောပြသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထင်ဆက်ပြီးတော့မှဖြစ်ပါတယ်။ဒီတဲ့ကမှအရင်ဆုံးတော့မြန်မာနိုင်ငံတဝန်းလှုပ်ခွေအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ရမှာပါ။ဒီဘက်မှာတော့လက်နက်ကိုင်ပဋိပက္ခကြားကကရင်ဒေသခံများအကြောင်းကိုတင်ဆက်ထားပါတယ်ဒီစီဇန်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးတာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Dero ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကရင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေကြားမှာမြန်မာစစ်တပ်ဟာအရသားတွေနေထိုင်တဲ့နေရာကိုလက်နက်ကြီးတွေနဲ့လက်လွတ်စပယ်ဖိကတ်ပြီးရွာသားတွေကိုတပ်ဖြတ်နေတယ်လို့စွပ်စွဲခံထားရပါတယ်။ဒီလိုပိတ်ခတ်မှုတွေကြောင့်အမျိုးသမီးနဲ့ကလေးတွေလည်းထိခိုက်ခံစားနေရတယ်ဆိုတော့စစ်တပ်စွပ်စွဲခံထားရတဲ့လုပ်ရပ်ပေါ်တမှုတူကတော့မြင့်ဆိုထားပါတယ်ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတောက်ဆော်လော်တူကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်2020ခုနှစ်ဖေဖော်ဝါရီလ7ရက်အနာသိမီနောက်ပိုင်းအင်းပြည်နယ်အတွင်းမှာရှိတဲ့ KNU ထင်းချုပ်တဲ့အနေမျိုးတွေမှာတိုက်ပွဲတွေကနေ့စဉ်ရက်ဆက်အချိန်မီဆက်တိုက်ဖြစ်ပေါ်လာပါတယ်အဲ့ဒီတိုက်ပွဲတွေဖြစ်ပေါ်လာတိုင်းစစ်ကောင်စီဘက်ကနေလက်နက်ကြီးတွေရန်တမ်းပစ်ခတ်တာမျိုးတွေအမြဲလှုပ်ဆောင်လေးရှိပါတယ်အဲ့ဒီလိုလက်နက်ကြီးရန်တမ်းပစ်ခတ်မှုတွေကြောင့်ကြေးရွာတွင်နေအိမ်အဆောက်အဦတွေထိခိုက်ပျက်စီးတာတွေအိမ်မွေးတိရစ္ဆာန်တွေကြေးထိခိုက်မှုပြင်ဒေသခံပြည်သူတွေထိခိုက်သေဆုံးမှုတွေကိုဖြစ်ပေါ်လာစေတယ်လို့အဖွဲ့အစည်းတတိကထုတ်ပြန်ထားပါတယ်ကရင်အမျိုးသမီးအဖွဲ့အစည်း KWR ထုတ်ပြန်ချက်အရကတော့စစ်တပ်အာဏာသိမ်းချိန်ကစလို့လက်နက်ကြီးနဲ့မြင်မြှုပ်မှိုင်းတွေကြောင့်သေဆုံးသူ46ဦးနဲ့ထိခိုက်ဒဏ်ရာရသူ139ဦးရှိနေပါပြီ။ဒါ့အပြင်လူဦးရေ2000လောက်ဟာလည်းနေအိမ်စုခွာထွက်ပြေးနေရပါတယ်။ကင်းပြည်နယ်ကော့ဂရိတ်မြို့နယ်အတွင်းကချင်းမူတာကျေးရွာမှာနေထိုင်တဲ့သက်18နှစ်အရွယ်နော်ဘလချချိုဟာလည်းစစ်တပ်ရဲ့လက်နက်ကြီးထိမှန်ပြီးတေဆုံးရသူတွေအထက်ကတယောက်ပါပြီးခဲ့တဲ့မတ်လတတိယပတ်ကအိမ်သူအိမ်သားတွေစာဖို့ထမင်းထချက်တဲ့အချိန်မှာစစ်ကောင်စီပစ်ခတ်လိုက်တဲ့လက်နက်ကြီးကဦးခေါင်းကိုထိမှန်ပြီးနေအိမ်မိဖို့ကြောင့်မာတယ်ပွဲချင်းပြီးတေဆုံးရတယ်လို့အမဖြစ်သူနော်အေဘဆောကပြောပါတယ်နော်ဘလချချိုတေဆုံးရတဲ့အတွက်ဖခင်ဖြစ်သူကစိတ်ထိခိုက်ပြီးဘာမှမလုပ်နိုင်ဘူးလို့သူကပြောပါတယ
်ပြေမလုံးကြုံရှိတော့ဝမ်းနေတယ်ခုဆိုဘလို့လည်းမသိဘူးဝမ်းနေတော့ဘယ်သလားဖေဆိုရလေဆီလည်းမသိသူဝမ်းနေတာပေါ့သူတမီသူချစ်တာပေါ့ပြောရပါတယ်သူတမီဘယ်လဲသူတို့မြင်တယ်မသာသူကပြပေးခြင်းပေါ့ဆိုတော့ဥမာပြောသူကယောဂတို့ခုနဲ့ဆုံးသွားလို့ရှိတမျိုးကသူကယောဂလည်းမဟုတ်ဘူးကလက်နဲ့ကြည့်သူကရရပဲလေရတယ
်ထိမှုတာကြေးရွာနဲ့မှိုင်ဝက်လောက်ဝေးတဲ့အာရှလက်မကြီးတနေရာမှာအနှစ်မတိုင်ခင်က KNU ကအမျိုးသားအစည်းအရုံးလက်အောက်ခံ KNLA နဲ့စစ်ကောင်စီတပ်တို့တိုက်ပွဲအသေးစားဖြစ်ပွားခဲ့ပြီးနောက်တစ်နှစ်မှာတိုက်ပွဲဖြစ်ပွားရင်းမရှိပဲစစ်ကောင်စီကကြေးရွာကိုလက်နဲ့ကြီးနဲ့ငားချိန်ပစ်ခတ်တာဖြစ်ပါတယ်အဲ့လိုပြစ်ခတ်မှုတွေကြောင့်နော်ဘလချချိုကတေဆုံးသွားခဲ့ရပြီးရွာသားနှုတ်ကလည်းထိခိုက်ဒဏ်ရာရတာကြောင့်ဖန်အစည်းယုံကိုပို့ဆောင်ထားရပါတယ်ပြီးခဲ့တဲ့မက်လအတွင်းကစစ်ကောင်စီကကြေးရွာတွေကိုလက်နက်ကြီးတွေပြစ်ခတ်မှုကြောင့်ဒေသခံရွာသား25ဦးတေဆုံးပြီး33ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU တည်င်းမှန်ပြန်ကြရေးအဖွဲ့ကနေသိရပါတယ်။အဲ့ဒီအထက်မှာအသက်2နှစ်အရွယ်ကလေးကနေ14နှစ်အရွယ်ကလေးတွေနဲ့ကိုယ်ဆောင်မိခင်တွေလည်းတည်ဆုံတန်းရာရရှိခဲ့ပါတယ်။ထိခိုက်တည်ဆုံသူတွေကအမျိုးသားထက်အမျိုးသမီးဦးရေပိုများပါတယ်။ဘာကြောင့်အမျိုးသမီးနဲ့ကလေးငယ်တွေထိခိုက်မှုများတာပါလဲ။အမျိုးသမီးနဲ့ကလေးငယ်တွေကိုယ်ညီဆောက်ရှောက်တဲ့အဖွဲ့ဖြစ်တဲ့ကရင်အမျိုးသမီးအစည်းအရုံး KW အတွင်းမှုနော်ကညော့ပေါကဒုတ်တန်ကိုခုလိုပြောပါတယ်။
စိတ်ပွေတွေကြမှာပြည်လွှမ်းနေတဲ့အခြေဆိုရေသူတို့ကမျက်စံစွာမပြည်လွှမ်းနိုင်ဘူးအိမ်မှာကြာရှိနေရတာများတယ်နော်ပြည်လွှမ်းနေတဲ့အချိန်မှာသူတို့တွေကအမျိုးသမီးနဲ့ကလေးတွေအဖွဲ့လိုက်ပြီးပုံနေရလို့နည်းနည်းကြည့်ထည်လေအမျိုးသမီးနဲ့ကလေးတွေအဖွဲ့လိုက်ထည်တယ်ဒီလိုပြေးဆောင်နေရတဲ့အချိန်မှာကိုယ်ဝန်ဆောင်အမျိုးသမီးတွေအတွက်အယံတနာဖို့ကောင်းတယ
်
စစ်ကောင်စီတပ်ဖွဲ့ဝင်တွေကကျေးရွာအတွင်းလက်နက်ကြီးတွေပစ်ခတ်မှုတစ်ခုတည်းသာမကသူတို့ဝင်ရောက်တက်ဆွဲထားတဲ့ကျေးရွာတွေအတွင်းမှာလည်းဒေသခံတွေရဲ့ပစ္စည်းဥစ္စာအိမ်မွေးတိရစ္ဆာန်ငွေကြေးတွေနဲ့အိမ်အဆောက်အဦများကိုလည်းဖျက်ဆီးသွားပါတယ်စစ်ကောင်စီရဲ့တပ်မှုတူကကရင်လက်နက်ကင်တွေကရွာသားတွေလိုအသွင်ယူနေထိုင်ကြတယ်လို့ဆွဆွဲပြောဆိုထားပါတယ်သူရဲ့နာမည်ကိုဖော်ပြမှာမဟုတ်ပဲအသံကိုလည်းပြောင်းလဲအသုံးပြုထားပါတယ်
တို့ရွာတွေကိုပြစ်ချရတော့မဟုတ်ဘူးဒီရွာတွေထဲမှာဗျာအကုန်လုံးကဗျာတိုင်းရင်းသားတွေဖြစ်တယ်သူတို့လူမျိုးတွေဖြစ်တယ်ပြည်တဲ့ခါကျတော့ဒီရွာထဲမှာပဲအကုန်လုံးကအဆောင်ဖုံးကွယ်ပြီးနေကြတာပေါ့နေကြတဲ့ခါကျတော့အဲ့ဒီရွာထဲမှာလည်းအဲတချို့တဝက်ကလည်းကြံကြလိမ့်မယ်ကြံကြရမှာဖြစ်တဲ့အတွက်သူတို့လက်လုံးတာလည်းတစ်ဖွဲ့ပေါ့ကြံခဲ့တဲ့ဖွဲ့လည်းတစ်ဖွဲ့ပေါ့အဲ့လိုမျိုးဖြစ်တဲ့အတွက်အဲ့ဒီရွာထဲဘက်ကိုပြစ်ခတ်လိုက်လို့ရှိရင်သူတို့ကိုလာပြီးတော့မှဟိုချောင်းချောင်းပြစ်ခတ်တာတွေမဖြစ်နိုင်တော့ဘူးဆိုတဲ့ဤရွေကျက်နဲ့လောက်တာပေါ့အဲ့လိုမျိုးအဲ့ဒီရွာထဲဆိုတာကတော့လက်နက်ကင်ဖွဲ့တွေကတော့သူကဟိုဘယ်လိုပြောမလဲအတင်ပြောင်းမိနေတာဖြစ်တဲ့အတွက်လုံလုံနဲ့နေရာမှာနေကြတာပေါ့နော်နေကြတဲ့ခါကျတော့သူတို့ကြတော့ထိဖို့ခဲရင်တာပေါ့ခဲရင်ပြီးတော့မှရွာသားဆိုတော့ချင်းတွိုင်းဟိုဘလိုပဲပြစ်ခတ်မှုဖြစ်ဖြစ်နေစေသူကတော့ဘာမှတုံတုံဆေးဆေးရလဲနားမလဲတာဖြစ်တဲ့ခါကျတော့သူကပုံမှန်ပဲတောင်ရသွားပြရှိတာသွားကျော်တဲ့ကိုပြစ်ခတ်တဲ့ခါမှာအဲ့ရွာသားကအသာတော်တော်များအလိုသွားတည်နိုင်တာပေါ့ဟုတ်လောလောဆယ်တော့စခန်းမှာရှိမှဆိုရင်တော့စခန်းအကြီးဆုံးပါပေါ့အကြီးဆုံးကနေပြီးတော့မှပဲအေးပြစ်ကွာနေတော့ရွာသားကနေပြီးတော့ဟိုလုပ်ပါဆိုအဲ့လိုမျိုးပြောတာများပါတယ်ဟိုထက်ကတော့ချင်းတွိုင်းတော့ဘယ်ကိုပြစ်ဘယ်ကိုပြစ်တယ်တော့သူကအလိုပြောတာတော့မရှိဘူးဒါပေမဲ့အလိုရှိတဲ့နေရာဆိုပြစ်ပေါ့အဲ့လိုမျိုးတော့ရှိတာပေါ့ဟုတ်
KNL ပြောရေးဆိုခွင့်ရှိသူတူကတော့ဒီဆွဆွဲချက်ပေါ်ညှင်းဆူထားပြီးသူတို့အဖွဲ့အစည်းဟာစီရင်ဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာတယ်လို့လူသားတိုင်းအသုံးပြုတာမဟုတ်ဘူးလို့ပြောပါတယ်။ဒါအပြင်သူတို့ရဲ့တပ်ဖွဲ့တွေဟာလည်းရွာပြင်မှာပဲထားရှိတယ်လို့ထက်လောင်းပြောဆိုထားပါတယ်။ကရင်နဲ့မြန်မာအစိုးရတပ်ဖွဲ့တွေဟာမြန်မာနိုင်ငံလွတ်လပ်ရပြီး1940ပြည့်နှစ်လွန်ကာလတွေကပဋိပက္ခတွေဖြစ်ပွားခဲ့တာဆယ်စုနှစ်များစွာရှိခဲ့လာပါပြီ။ဒါပေမဲ့လည်း2012ခုနှစ်မှာ KNU ကအစိုးရနဲ့အပြစ်ခက်ရစ်ဆဲရေးလက်မှတ်ထိုးထားခဲ့ပါတယ်။2015ခုနှစ်မှာတော့အစိုးရရဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစ်ဆဲရေးသဘောတူညီချက်စာချုပ် NCA ကိုလက်မှတ်ထိုးထားပြီးလွှမ်းမိုးမှုအရှိဆုံးနဲ့အကြီးမားဆုံးတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်လာပါတယ်။ပြန်လည်ထူထောင်ရေးကာလဖြစ်တဲ့2020ခုနှစ်ကနေ2020ထိကရင်ပြည်နယ်မှာထိတွေ့တိုက်ခိုက်တာတွေရှိခဲ့ပေမဲ့လည်းပြည်ခဲ့တဲ့နှစ်နိုင်ငံအာဏာသိမ်းခံလိုက်ရတဲ့နောက်မှာတော့ပုံပြီးပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပေါ်ခဲ့ပါတယ်။ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစင်တွေမထိခိုက်အောင်လက်နက်ကင်တပ်ဖွဲ့ဝင်တွေအနေနဲ့ကြေးရွာတွင်ပစ်ခတ်မှုတွေကိုရှောင်ကြည့်ဖို့အထူးလိုအပ်တယ်လို့နော်ကညော့ဖော့ကပြောပါတယ်။
တိုက်ပွဲဖြစ်တော့မယ်ဆိုရင်နှစ်ဖက်အဖွဲ့တွေကကျင်းရွာတွေကိုရှောင်ကြဉ်ရမယ်။ဒီလက်နဲ့ကြိုက်တဲ့ဖွဲ့တချို့တော့တိုက်ပွဲဖြစ်တော့မယ်ဆိုရင်ဒေသခံရွာသားတွေကိုကြိုတိပေးဆောင်ခိုင်းတာမျိုးလှုပ်ဆောင်မှုတွေကိုတွေးရတယ်။စစ်ကောင်စီဘက်ကတော့ဒါတွေလှုပ်ဆောင်တာမတွေးရဘူး။နောက်သူတို့တင်လာတဲ့ရစ်ခံကားတွေလမ်းမှာဖျက်တိုက်ခံရရင်ဒေါ်သားထွက်ပြီးကျင်းရွာတဲ့ကိုပဲလက်နဲ့ကြိုက်ပစ်ခတ်မှုတွေလုပ်တယ်စစ်ကောင်စီကလက်နက်ကင်အဖွဲ့တွေနဲ့ပြည်သူတွေကိုအတူတူပဲသဘောထားယူစားပြီးပြစ်မှတ်ထားတိုက်ခိုက်နေတယ်။ဒါတွေကတိုက်ပွဲစီမင်းစည်းကမ်းတွေကိုချိုးဖောက်နေတာဖြစ်တယ
်။စစ်တပ်အနေနဲ့ပြည်သူလူထုကိုတတ်တာတွေဟာပြစ်မှုဥပဒေကိုချိုးဖောက်တာဖြစ်ပြီးချိုးဖောက်သမျှတွေကို IKO နိုင်ငံတကာရောက်ကရင်အဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေကိုပေးပို့ပြီးအဲ့ဒီကမှတ်တဆင့်နိုင်ငံတကာအဖွဲ့အစည်းတွေရောက်အောင်လှုပ်ဆောင်နေတယ်လို့ KBLO ကဆိုပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းပြည်သူလူထုတွေကိုပြစ်မှတ်ထားတိုက်ခိုက်ဖမ်းဆီးတာတွေကြောင့်လက်ရှိအချိန်ထိတိုက်စုံးသူဟာမြန်မာတိုင်းနိုင်ငံလုံးမှာ1995ဦးအထိရှိနေပြီလို့ နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AFP ကဧပြီလ25ရက်နေ့ကထုတ်ပြန်ထားပါတယ်။2020ခုနှစ်ဖေဖော်ဝါရီလကစလို့ဖန်စီအကျဉ်းချခံရသူဦးရေ13,354ဦးနဲ့ဝရန်ထုတ်ခံရတဲ့ဦးရေကတော့1,989ဦးရှိတယ်လို့လည်း AFP ရဲ့အချက်လက်တွေကသိရပါတယ်။ညီမတယောက်ဆုံးရှုံးလိုက်ရတဲ့ non episode 4ကတော့
ဘာလို့ဘယ်လိုမလို့ရှင်ကြတော့ဝင်တိုင်းမဲ့သူတို့တိုက်ပွဲကဘလို့လဲသူတို့ရက်လက်မရက်ဘလို့ခုရွာတော့မှရွာလဲမှသူတို့ပိတ်ထားမလားအဲ့စစ်တာသူတို့ပိတ်တာငါတို့ရွာလဲဘလဲတိုက်ပွဲတစ်ခဏဖြစ်တယ်နော်ဘလို့ခုအပြေးကြတော့မှအတက်ပွဲလည်းမလို့ဒီတော့ဘူးနော်ခိခိုင်းလူလည်းရှိတယ်တချို့ကလေးရောလူကြီးရောပေါ့ထွက်ပြေးလူရောပြေးနေကြမှနေလူရောကြံ့လူရောကြံ့ကျော်အမိသားစုနဲ့စကူလူရှိဘလို့မိုးရထက်ကိုဟိုလည်းပြောလို့မတက်တော့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူး။ဒိုးအံတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအံရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့နဲ့6:00ကနေ8:00အတွင်းမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒုအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ကလုတ်တချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းတယ်လီယာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American အသံကနေ2022ခုနှစ်မေလ9ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့ဥတ္တမောင်သံစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ဘာအစည်းအဝေးကိုနားဆင်ရမှာဖြစ်ပါတယ်။ American ပြည်တော်စုမှ Republican Party အမတ်အများစုရရှိခဲ့တဲ့ပြီးနေ10ခုကျော်ကလွှတ်တော်တွေမှာလိန်အသွင်ပြောင်းရေးကိုခက်ခဲအောင်ဥရီတွေပြတ်ထန်းလာကြပါတယ်။အချို့ပြည်နယ်တွေကတော့အဲ့လိုလိန်အသွင်ပြောင်းတာကိုပဲရာဇဝတ်မှုတစ်ခုလို့သဘောထားဆောင်ရွက်လာကြပါတယ်။ကယ်လီဖိုးနီးယားကလုတ်ခဲ့တဲ့အတိုင်းဒီမိုကရက်ပါတီအမတ်အများစုရှိခဲ့တဲ့ပြည်နယ်18ပြည်နယ်ကတော့အဲ့လိုလိန်အသွင်ပြောင်းလူငယ်တွေနဲ့မိသားစုတွေကိုကူညီမဲ့ဥရီတွေကိုပြတ်ထန်းဖို့ကြိုးစားနေပါတယ်။လိန်အသွင်ပြောင်းသူများရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့မြန်မာအမေရိကန်ရုပ်ရှင်တရုတ်ဆောင်ခရစ်စီအောင်နဲ့ဥတ္တမောင်သံကတွေ့ဆုံဆွေးနွေးထားပါတယ်ခင်ဗျာ။
ဒီမိုကရေစီနဲ့လူခွင့်ရေးလို့ပြောလို့ရှိရင်နှံ့ကြည့်ကြရတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုကထိတ်ဆုံးကပါဝင်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အခုထက်ထိတော့ဂျုံခံနေရဆဲဖြစ်တာဘူး။ဒီဘက်ထိတ်တန်းကိုတက်လာတဲ့သတင်းတွေကကြားသာနေပါတယ်။အမျိုးသမီးခွင့်ရေးတွေထဲမှာတားဖြတ်ချခွင့်ဟာ liberal war ရဲ့အရေးကြီးတဲ့အမျိုးသမီးအခွင့်အရေးတစ်ရပ်ဖြစ်ပါတယ်။အဲဒီလိုပဲအင်္ဂလိပ်လို transgender rights လို့ပြောကြတဲ့လိင်အသွင်ပြောင်းသူများရဲ့အခွင့်အရေးဟာလည်း liberal war ရဲ့အရေးကြီးတဲ့လူခွင့်ရတဲ့ဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာပြည်အောင်စုတွတ်တော်ညက်ကဥပဒေပြဋ္ဌာန်းနိုင်တယ်လို့ပြည်내တွတ်တော်တွေကလည်းဥပဒေပြဋ္ဌာန်းနိုင်ပါတယ်သူတို့ရဲ့လုပ်ပိုင်ခွင့်အာဏာနယ်ပယ်ကိုပစိပုံအခြေခံဥပဒေအရခွဲခြားသတ်မှတ်ထားပါတယ်လက်တွေ့ဆောင်ရွက်ကြရမှာအာဏာသိမ်းမှုနဲ့ပတ်သက်ပြီးအငင်းပွားလာကြတဲ့အခါမှာအမှုပေါ်မှာလိုက်ပြီးတော့ဆိုင်ရာအဆင့်တရားရုံးတွေကအဆုံးချပေးရပါတယ်အဓိကနေမချေနှက်ကြလို့အဆင့်ဆင့်တက်လာကြတဲ့အခါဘိုတရားလွတ်တော်ချုပ်ကနောက်ဆုံးအဆုံးဖြတ်ပေးရပါတယ်အမေရိကန်နိုင်ငံမှာလူခွင့်ရေးအတွက်လှုပ်ရှားကြတဲ့အခါမှာဒီဖွဲ့စည်းတည်ဆောက်ထားဖို့မေကနေလှုပ်ရှားကြရတာပါအမေရိကန်နိုင်ငံရေးကိုရေဘူးကအဖြစ်ပြောမယ်ဆိုရင်ဒီမိုကရက်ပါတီက liberal war ကိုဆွဲခိုင်းပြီး republican ပါတီကတမျိုးကျစင်နာယူဆတွေကိုဆွဲခိုင်းတတ်ပါတယ် Republican Party ကအကောင်နဲ့ပြည်နယ်တွေမှာ liberal အယူဆကိုပိတ်ပင်ဟန်တားတဲ့ဥပဒေတွေပြတ်ထားကြတယ်လို့ပဲ Democrat တွေအကောင်နဲ့ပြည်နယ်တွေမှာ liberal အယူဆခြေခံတဲ့ဥပဒေတွေကိုပြတ်ထားတတ်ကြပါတယ်ဒီပတ် Democracy လူ့ခွင့်ရင်းနဲ့ခေတ္တကမ္ဘာအစည်းအဝေးမှာလိင်စင်ပြောင်းသူများရဲ့ခွင့်ရေးဆိုင်ရာနိုင်ငံရေးအပြတ်ကိုအကြောင်းကိုပြပြချင်ပါတယ်ကိုယ်တိုင်လိင်စင်ပြောင်းသူတယောက်ရဲ့အတွေ့အကြုံနဲ့ပြည်ပြည်ချက်ကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ကယ်လီဖိုးနီးယားပြည်နယ်မှာအခြေချနေထိုင်တဲ့မြန်မာအမေရိကန်ရုပ်ရှင်သရုပ်ဆောင်ခရစ်စီအောင်ပဲဖြစ်ပါတယ်။ Republican ကြီးစိုးနေတဲ့ပြည်နယ်တွေမှာလိင်ပင်ပြောင်းလိုကြတဲ့ကလေးလူငယ်တွေလိင်ပင်ပြောင်းကြတဲ့သူတွေကိုဟန်တားတဲ့ဥပဒေတွေကိုပြည်နယ်ဥပဒေတွေဖြစ်နေပြဋ္ဌာန်းလာကြပါတယ်။ဒါကြောင့်ပြည်နယ်တရားဆွဲဆိုတာတွေတရားထုတ်တော်ချုပ်ကိုရောက်ရှိနေတဲ့အမှုတွေအားလည်းအတော်လေးများတော့ပါတယ်။အဲ့ဒီလိုလေရင်သွင်းပြောင်းလိုကြတဲ့ကလေးတငယ်လူငယ်တွေကိုဟန်တားတဲ့ဥပဒေတွေကိုပြဋ္ဌာန်းကြတဲ့အခါမှာအဲပမာအားဖြင့်လေရင်သွင်းပြောင်းကိစ္စကိုအတန်းထဲမှာမဆွေးနွေးရဆိုတာမျိုးပြီးတော့လေရင်သွင်းပြောင်းလိုတဲ့အတွက်ကြောင့်မို့လို့စိတ်ကူးတာမှုခံယူခွင့်မရရှိအောင်အပြဋ္ဌာန်းတာမျိုးလေရင်သွင်းပြောင်းကြတဲ့ကလေးတွေရဲ့မိဘတွေဟာကလေးတွေရဲ့ဆန္ဒအတိုင်းလုပ်ပေးတာကကလေးခွင့်ရေးကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့မိဘတွေပေါ်မှာစုံစမ်းစစ်ဆေးအရေးယူနိုင်အောင်ဥပဒေတွေပြဋ္ဌာန်းထားတာပြုပေါ့နော်အဲတချို့ပြည်နယ်တွေမှာတော့နေအိမ်သွင်းပြောင်းကြတဲ့ကလေးတွေကိုမိဘတွေနဲ့အတူမထားဘဲနဲ့တခြားစောင့်ရှောက်နိုင်တဲ့အိမ်တွေကိုပို့ထားတာမျိုးဒါမှမဟုတ်ကလေးကလူငယ်တွေရဲ့ဂေဟာတွေကိုပို့တာမျိုးဒါပြည်နယ်တွေမှာဥပဒေတွေပြဋ္ဌာန်းကြပါတယ်နောက်တချို့ပြည်နယ်တွေမှာတော့နေအိမ်သွင်းပြောင်းကြတဲ့ကလေးတွေအနေနဲ့အောက်စားတဲ့နေမှာပအဝင်ကစားခွင့်မရအောင်ပိတ်ပင်တာမျိုးတွေပါတွေ့ရပါတယ်ဆိုတော့
ဟုတ်ကဲ့မင်္ဂလာပါခင
်ဗျာတွေကပြဋ္ဌာန်းထားတာ ਨੇ ပတ်သက်ပြီးမတ်ခရစ်စီအနေနဲ့လွန်မြင်ပါတယ
် Republican တွေ Conservative တွေကဒီတင်းကျပ်တဲ့ဟိုလိင်ပြောင်းထားတဲ့အသူတွေအပေါ်မှာ LGBTQ အပေါ်တွေမှာတွေအောင်တင်းကျပ်တဲ့ဥပဒေတွေတခိုးတော့ကတည်ဆဲဥပဒေတွေကသူတို့ကပြန်လည်ပြီးပြောင်းပြင်နေတာတွေ့ရပါတယ်အဲ့တော့ခရစ်စီအမြင်ကတော့ဟိုခရစ်စီတို့ LGBT community အကုန်လုံးကစီစဉ်လုံးလို့ရှိရမယ်ရတဲ့အခွင့်အရေးကိုရနိုင်တဲ့နေရာနေပြီးတော့တောင်းဆိုဖို့ကတော့ Christian LGBT community အကုန်လုံးရဲ့တာဝန်ဖြစ်တယ်လို့ Christian ထင်တယ်။ဒါပေမဲ့အဲ့ဒီနေရာမှာလိုအပ်ချက်လေးတွေကတော့ရှိတာပေါ့လေ။တချို့နေရာမှာ transgender ရဲ့စိတ်ခံစားမှုတွေ LGBTQ ရဲ့စိတ်ခံစားမှုတွေကိုလစ်လျူရှိထားတဲ့နေရာတွေကိုလူတော်တော်များများသတိမထားမိပါဘူး။အဲ့ဒါလေးကတော့ Christian point out လုပ်ချင်ပါတယ
်။ Okay. Oh.ကစီအနေနဲ့မြန်မာနိုင်ငံမှာတုံးမှာပေါ့ခက်ခဲတွေဘာတွေကြုံခဲ့ရလဲ
မြန်မာနိုင်ငံမှာတော့ခရစ်စီယာဟိုတိတ်မတိသေးဘူးလို့ပြောရမှာပေါ့လေခရစ်စီယာမြန်မာဒီမှာတော့ဟိုရိုးရိုးပဲတိတ်ပြီးတော့ LGBT မဖြစ်သေးဘူးပေါ့
ဒါဆိုလို့ရှိရင်ဒီအမေရိကရောက်သွားတဲ့အခါမှာလဲ
ဟုတ်ကဲ့
ဒီလိုစိတ်တွေဖြစ်ပေါ်လာတဲ့အတွက်ကြောင့်လူဖွဲ့စည်းတဲ့မှာကြုံတွေ့ရတဲ့အခက်အခဲတွေပေါ်ရှိတာ
။အော်ဟုတ်ကဲ့။အဲ့ဒါတွေကတော့ရှိပါတယ်။ပထမတော့ကိုယ်တငယ်ချင်းတွေကိုကိုယ်ဘယ်လိုပြောရမလဲ။ကိုယ်မိဘဆွေမျိုးတွေကိုဘယ်လိုပြောရမလဲ။အဲ့ဒါကြီးကတော့ခရစ်စီရဲ့အဓိကဟို challenge လို့ပထမဦးဆုံး challenge လို့ပြောရမှာပဲပေါ့။ဒီလိုအခြေအနေတစ်ခုကိုရောက်ပြီးတော့စိတ်ပိုင်းဆိုင်ရာတွေပြောင်းလဲသွားတယ်။အဲရုပ်ပိုင်းဆိုင်ရာတွေပြောင်းလဲသွားတယ်။အဲ့တော့သူတို့ဘယ်လိုပြောမလဲသူတို့ကငါ့ကိုဘယ်လိုလက်ခံမလဲအဲ့ဒါလေးတွေကတော့ခရစ်စီအတွက်ဟိုအခက်အခဲတွေလို့ပြောရမှာပဲခရစ်စီက privacy ကိုတန်ဖိုးထားပါတယ် transgender လို့ပြောလို့ရှင်ခရစ်စီအနေနဲ့လုံလောက်တယ်လို့ဟိုခရစ်စီယူဆပါတယ်နောက်ပိုင်းဆိုလို့ရှင်ဒီ government နဲ့ဆိုင်တဲ့ဟိုဖွဲ့စည်းတွေနောက်ရုံးနေပါတွေမှာ question တွေဖြစ်လို့ရှင် male female other လို့ထားထားတယ် other ဆိုတဲ့နေရာလေးကိုထည့်လာတယ်အဲ့တော့ခရစ်စီယာကိုကိုကိုအားသားနေရာမှာပဲထားထားလိုက်တယ်ပေါ့
မြန်မာပြည်ကနေမိတ်ဆွေတွေရောတာတော်ဖြစ်တာမျိုးတွေနော်တုတ်ပြန်တာမျိုးတွေဘလို့များကြုံရလဲပေါ့
ဟိုတော့ကရုပ်ကတယုတ်အခုကရုပ်တယုတ်ဆိုတော့ပြောင်းလဲမှုတွေပေါ့လေပြောင်းလဲမှုတွေဆိုတော့တကယ်ချင်းချင်းချင်းနောက်ကျပြောင်းကြရည်လည်းရှိတယ်တချို့ကလည်း comfortable ဖြစ်တယ်တချို့ကလည်းကိုယ်နဲ့ပေါင်းရမှာ comfortable မဖြစ်ဘူးတတ်တာတတ်တာမဖြစ်ဘူးသူတို့ကိုယ်နဲ့ပေါင်းရလို့သူတို့ရဲ့ဘယ်လိုပြောရမလဲသူတို့ရဲ့အတိုင်းအဝိုင်းမှာသူတို့သူများတွေကဘယ်လိုပြောကြရမလဲအဲ့လိုမျိုးလေးတွေပေါ့လေဒီ transgender တယောက်ကို ဟို transgender တယောက်တမို့ LGBT တယောက်နဲ့ဒီလိုပေါင်းနေဆက်ဆံမှာအခုအထိအမေရိကန်မှာတော့ဒီမှာအထွန်းသားရေးတော့ပဲတိတ်ပြီးတော့အဲ့လောက်ကြီးမဟုတ်ဘူးဒါပေမဲ့အဲတချို့နိုင်ငံတွေမှာဆိုရင်ဒါလေးတွေကအခက်အခဲလေးလို့ပဲခက်ခဲလေးတွေဖြစ်နေတယ်လို့ပဲမြင်ပါတယ်အမေရိကန်မှာလည်းကိုယ်မြန်မာတငယ်ချင်းတွေအချင်းချင်းမှာလည်းအဲ့အမျိုးတွေရှိနေတော့မှာပဲဟု
တ်ကဲ့အချာသိက္ခာလူမှုစာမျက်နှာပေါ်မှာဆိုလို့ရှိရင်ဗုဒ္ဓဘာသာဆရာတော်ကြီးတပါးပေါ့နော
်ဟုတ်ကဲ့
ဒီလိုနော်လိန်တပတ်ချက်ပုဂ္ဂိုလ်ပြောင်းတဲ့ကိစ္စတွေဟာရှုပ်ချစရာအထင်သေးစရာကိစ္စတစ်ခုလို့ပြောဆိုသွားတာလေးလေးကြားအောင်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့ခစီဘယ်လိုများတုံ့ပြန်ညင်လဲ
ဘာသာရေးကတော့ဟိုတိတ်ပြီးတော့မဆက်ပြချင်ပါဘူးအကဲဘာသာရေးကအမတန်မှ sensitive ဖြစ်ပါလေအဲ့ဒီရဒါပေမဲ့ဗုဒ္ဓဘုရားဗုဒ္ဓဘာသာရဲ့အဓိကမန္တန်ကဘာလဲဆိုခရစ်စီနားလည်သွားပြောပြရင်တော့မိသမာဘရီဘရာပဲပေါ့လေအကုန်လုံးကိုလိုက်ရောညီချွေတာနဲ့ဟိုနေထိုင်ပေါင်းတင်ဆက်ဆံနိုင်လို့ရှင်တော့အကောင်းဆုံးပဲပေါ့ဒါခရစ်စီတို့ကလည်းလူသားတွေကလူတယောက်ဖြစ်တဲ့အတွက်ကိုလည်း transgender ကိုက LGBTQ community ဆိုပြီးအခွင့်အရေးအထူးအခွင့်အရေးတွေလည်းတောင်းနေရမဟုတ်ဘူးတာမန်လူအခွင့်အရေးတွေပဲခရစ်စီတို့ကမရတဲ့အတွက်ရအောင်တောင်းနေကြတာဒီလောက်ပါပဲ
တာမန်လူအခွင့်အရေးလို့ပြောတာကဘလို့အခွင့်အရေးမျိုးမခရစ်စီဆိုလိုချင်တာလဲ
တာမန်လူတယောက်ရရှိခံစားနေတဲ့ human right တွေအကုန်လုံးက transgender right နဲ့တူတူပါပဲ LGBT right နဲ့လည်းတူတူပါပဲအဲ့တော့ for example အန်ကယ်ရနေတဲ့အခွင့်အရေးနဲ့ခရစ်စီရနေတဲ့အခွင့်အရေးကဒန်းလူကြီးမှဖြစ်ရမယ်အဲ့လိုသဘောမျိုးပဲပေါ့
မြန်မာပြည်မှာရောအဲ့ဒီလိုအခွင့်အရေးကဒန်းတူတယ်လို့ယူဆကြလား
မြန်မာပြည်မှာတော့ဒီဟို gay marriage ဆာမှလုံးလုံးမရသေးဘူးလေအဲ့ဒီ law ကလည်း for British letter ထဲက law ကဒါရီပဲမပြင်သေးဘူးဆိုတော့ဒါကတော့မြန်မာပြည်ကတော့အဝေးဒီ LGBT အခွင့်အရေးတွေအကုန်ရဖို့အတွက်ကအဝေးရှောက်နှံအောင်မှာပါ
အခုလို့ကိုယ်အတွေ့အကြုံရပါတော့ဖြတ်သန်းရတဲ့အတွေ့အကြုံရပြောလို့ရှိရင် transgender ကလေးမိဘတွေပဋိထားမဲ့အချက်တွေပေါ့နော
်ဟုတ်ကဲ့
ဘာတွေရှိလဲနော်ဘယ်လိုမျိုးအကြံဉာဏ်ပေးခြင်းလဲ
ဟုတ်ကဲ့ခရစ်စတီနားလည်းဒီလောက်ပြောရမယ်ဆိုရင်တော့ကိုယ်မိဘတိုင်းရပေါ့လေဘာသူမဆိုပေါ့ကိုယ်တားသမီးရအိမ်မှာတခုခုသူတို့ရဲ့ behavior တွေပါတခုခုပြောင်းလဲနေမယ်ကိုသားကယောက်မိန်းကလေးတွေနဲ့ပဲပေါင်းနေမယ်ယောက်ျားလေးတငယ်ချင်းတွေနဲ့မပေါင်းဘူးကိုသမီးကမိန်းကလေးတငယ်ချင်းတွေနဲ့ပေါင်းမယ်ယောက်ျားလေးတငယ်ချင်းတွေနဲ့မပေါင်းဘူးအဲ့မျိုးတွေပေါ့သူကတားသမီးရဲ့လိုအပ်ချက်တွေကိုညှိနှိုင်းတင်တယ်ပေါ့လေအဲ့တော့တားသမီးလည်းစိတ်ချမ်းသာမယ်မိဘလည်းစိတ်ချမ်းသာမယ် win-win situation သဘောမျိုးပေါ့ခင်ဒါပေမဲ့တစ်ဖက်ဆောင်းနေအရန်ပဲကိုတားသမီးကို control လုပ်မယ်ဆိုရင်တော့အဲ့ဒါတွေကတော့ဟိုတို့စာကိုမမျော်လင့်တဲ့အခြေအနေတွေရောက်နိုင်တယ်လို့တော့ခစ်စီအာသုံးသပ်ပါတယ်
။ဟုတ်ကဲ့ဟိုနိုင်ရှင်မှုရသဘောရပြောရလို့ရှိရင်နော်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့မြန်မာနိုင်ငံရဲ့လူဖွဲ့စည်းရလည်းအမေရိကန်နဲ့ရှင်လိုက်လို့ရှိရင်နိုင်ရှင်မှုရပို့ပြီးရှေးရိုးဆန္ဒရှိတယ်။အဆင့်လာကိုလေးစားလိုက်နာကြတော့လည်းပို့ပြီးများတယ်
။ဟုတ်က
ဲ့အဲ့ဒီလိုအခြေအနေမှာမြန်မာနိုင်ငံကနိုင်ငံရေးသမားတွေကိုဘလို့များပြောချင်တယ
်ဟုတ်ကဲ့ခရစ်စီနေနဲ့ပြောချင်တာမြန်မာပြည်ကနိုင်ငံရေးသမားတွေရောနိုင်ငံရေးပါတီတွေရောအခုဟိုစစ်တပ်ကလူတွေရောတခြားနိုင်ငံရေးအဖွဲ့အစည်းရောအကုန်လုံးပေါ့အားလုံး LGBTQ ဆိုတဲ့စကားကိုသူတို့ဘက်က officially ထုတ်ပြောတာကိုကြားချင်ပါတယ်နောက်ပြီးတော့သူတို့ဒီ LGBTQ တွေအတွက်သူတို့ရဲ့ဟို policy တွေသူတို့ရဲ့ဟိုသူတို့ရဲ့အားပေးစကားတွေအဲ့ဒါတွေကိုလည်းခရစ်စီကြားချင်ပါတယ်နောက်ပြီးတော့ဒီ LGBTQ တွေအတွက်ဟိုအားထားရမယ်ဒီassociation တွေ support group တွေဒီ scholarship group တွေအဲ့ဒါတွေအကုန်လုံးကိုလည်းခရစ်စီကဟိုအဲ့ဒီအဖွဲ့အစည်းတွေကဘလို့ထူထောင်ပေးမလဲဘလို့ပံ့ပိုးပေးမလဲဒီ LGBTQ community တစ်ခုလုံးကို next level ပေါ့ပုံမတိုးတက်ကောင်းမွန်တဲ့ဒီ trans LGBTQ community ဖြစ်အောင်သူတို့အနေနဲ့ဘယ်လိုလုပ်ပေးမယ်ဆိုတဲ့စကားတွေကိုခရစ်စီကြားချင်ပါတယ်။ဘာလို့လဲဆိုတော့ခရစ်စီတခါမှမကြားခဲ့ရလို့ပဲ
။ဟုတ်ကဲ့ဟိုအများကြီးကျေးဇူးတင်ပါတယ်မာကက်စီ။ဟုတ
်ကဲ့ဟုတ်ကဲ့တွေ့ရမှာတပါတယ်။နောက်လည်းတွေ့ပါဦးမယ်။ဟုတ
်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့အခု transgender rights ကိုပြောတဲ့နေအတွင်းပြောင်းပုဂ္ဂိုလ်များရဲ့လူခွင့်ရင်းနဲ့ပတ်သက်ပြီးရှင်ရခဲ့သူကတော့ဟောလိဝုဒ်မှာအခြေချနေထိုင်နေတဲ့မြန်မာအမေရိကန်ရုပ်ရှင်ကျုပ်ဆောင် မော်ကရေစီအောင်ဖြစ်ပါတယ်ကျွန်တော်တို့မှာပါမှာ
ဥဒမောင်သားဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဆရာနာသိမ့်ပြီးနောက်ဖိနှိပ်မှုတွေကြားကသတင်းတွေတင်ဆက်နေတဲ့မြန်မာသတင်းသမားတွေကိုအမေရိကန်နိုင်ငံဂျာယီဝန်ကြီးကချီးကျူးဂုဏ်ပြုစကားပြောကြားလိုက်ပါတယ်။မြန်မာလူသားချင်းစာနာမှုအကူအညီပေးရေးအာဆီယံညီနိုင်ဆွေးနွေးပွဲကုလအထူးကိုယ်စားလှယ်ကကြိုဆိုလိုက်ပါတယ်။မနက်ငယ်တွင်မြေမြုပ်မိုင်းတွေကြောင့်ထိခိုက်ဒဏ်ရာရတဲ့ပြည်သူတွေတိုးလာနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့ဘက်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိနေတဲ့အကြောင်းပါပဲဆက်ပြီးတော့သတင်းတင်ဆက်နေကြတဲ့သတင်းသမားတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကအတိအမှတ်ပြုပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်က Foreign Press Center မှာမေလ၂ရက်နေ့ကကျင်းပတဲ့ကမ္ဘာသတင်းလှူလခွင့်နဲ့အခမ်းအနားမှာနိုင်ငံခြားရေးဝန်ကြီး Anthony Blinken ကမြန်မာနောင်ရဲ့ Editor ချုပ်ကိုဆွေဝင်းကိုနမူနာပေးပြောဆိုခဲ့တာပါ
Disinformation including cyber attack
မြန်မာလူမှုပေါ်စစ်တပ်ရဲ့အကြီးအကျယ်ရက်စက်ကြမ်းကြုတ်မှုတွေကိုဆက်လက်ဖော်ပြနေတဲ့မြန်မာနိုင်ငံတွင်းကနောက်ဆုံးလက်ကျန်သတင်းမီဒီယာတစ်ခုဖြစ်တဲ့မြန်မာနောင်ကိုဦးဆောင်နေတဲ့ကိုဆွေဝင်းဟာဆိုရင်စစ်အုပ်ချုပ်မှုကိုဆန့်ကျင်မှုနဲ့2009နှစ်ကြာခံခဲ့ရသူဖြစ်ပြီးတော့အဲ့ဒီထဲက3နှစ်တိုက်ပိတ်ခံခဲ့ရသူဖြစ်ပေမဲ့လည်းဆက်လက်အလုပ်လုပ်နေဆဲဖြစ်ပါတယ်လို့ဝန်ကြီးပလင်ကင်ကမိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံထဲကိုထိုးချသွားတယ်လို့နေစီမချာသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်တဲ့ကြားသတင်းလွတ်လပ်ခွင့်2022ခုနှစ်အစည်းအဝေးမှာပြောထားပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်မီဒီယာအခွင့်အရေးဟာဆယ်နှစ်စာနှောက်ဆုတ်သွားပြီးတော့သတင်းထောက်တွေဖန်စီခံရသတင်းမီဒီယာထုတ်ဝေခွင့်တွေပိတ်သိမ်းခံရတယ်လို့ပဲသတင်းမီဒီယာအများပြားဟာလည်းပြပကိုပြန်ပြီးတော့ထွက်ခွာနေကြတာပါအဆင့်140မှာရှိနေခဲ့တဲ့မြန်မာသတင်းလွှတ်လပ်ခွင့်ဟာစစ်ကောင်စီလက်အောက်မှာတော့အဆင့်186ကိုကျဆင်းသွားပြီးကမ္ဘာမှာသတင်းသမားအကျဉ်းသားအများဆုံးနိုင်ငံတစ်ခုဖြစ်လာပါတယ်RSF ရဲ့အစီအခံစာအရမြန်မာနိုင်ငံရဲ့အောက်မှာကတော့မြောက်ကိုရီးယား၊ Eritrea ၊ Iran နဲ့ Turkmenistan နိုင်ငံ၄နိုင်ငံပဲကျန်ရှိပါတော့တယ
်။မြန်မာနိုင်ငံအတွင်းကြမ်းဖက်မှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အတိဒုက္ခရောက်နေသူတွေတိမ့်ချီတိုးလာချိန်မှာပဲမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေတပြေးညီပေးရနိုင်ရေးအတွက်အာဆီယံလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာမေလ6ရက်နေ့ကဆွေးနွေးခဲ့ပါတယ်။အာဆီယံလှည့်ကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဘရက်ဆွန်ခွန်နဲ့အာဆီယံတွင်းရေးမှူးချုပ်ဒါတိုလင်းကျော့ဟွိုင်တို့ကစည်းဝေးကိုကမ္ဘာကထလုပ်ကျင်းပတာမှာအာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှတက်ရောက်ခဲ့ပါတယ်။ဒီအာဆီယံညှိနှိုင်းဆွေးနွေးပွဲကိုမြန်မာစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်နဲ့အဖွဲ့လူကိုယ်တိုင်တက်ရောက်ခဲ့ပါတယ်။အာဆီယံလက်ကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ဘရက်ဆွန်ခွန်ရဲ့ဖိတ်ကြားချက်အရတွားရောက်တာဖြစ်တယ်လို့မြန်မာအတန်ကကြေညာပါတယ်မြန်မာနိုင်ငံအတွက်အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းအတွက်ဒုတိယအဆင့်ညှိနှိုင်းမှုဖြစ်တယ်လို့လည်းမြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာနိုင်ငံရဲ့အာဆီယံပုံစံဘောထူညီချက်ကိုမြန်မာဘက်ကအကောင့်ထဲပေါ်လိုက်နာဖို့ပြက်ကွက်ခဲ့တာကြောင့်အာဆီယံစစ်မြေစည်းဝေးတွေမှာမြန်မာဘက်ကနိုင်ငံရေးအရတာဝန်မရှိသူကိုပဲဖိတ်ကြားဖို့အာဆီယံကအဆုံးဖြတ်ထားတာပါအာဆီယံရဲ့ပုံသဘောတူညီချက်ထက်ကတခုဖြစ်တဲ့လူသားချင်းစာနာထောက်ထားမှုကူညီပေးရေးကိစ္စတွေရှေ့တိုးလှုံ့ဆော်နိုင်အောင်အာဆီယံတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးကြတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းကူညီလိုအပ်တဲ့အတိုင်းအဝန်းကိုထိထိရောက်ရောက်ပေးနိုင်ရေးဒေသဆိုင်ရာလူသားချင်းစာနာထောက်ထားရေးကွန်ရက်အမျိုးမျိုးနဲ့ဆက်သွယ်လုပ်ကိုင်ဖို့ဦးစားပေးကြဖို့လည်းအာဆီယံခေါင်းဆောင်တွေနဲ့အလှရှင်တွေကိုကြေညာချက်ထုတ်တိုက်တွန်းခဲ့ပါတယ်မေလ2ရက်နေ့တုန်းကလည်းကမ္ဘောဒီးယားဝန်ကြီးဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့အွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့တာမှာအာဆီယံထူးကိုယ်စားလှယ်ကိုအဖမ်းခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံခွင့်ပေးဖို့မစ္စတာဟွန်ဆန်ကတိုက်တွန်းခဲ့ပါတယ်အထူးကိုယ်စားလှယ်ဘရက်ဆွန်ခွန်မြန်မာနိုင်ငံကိုမေလကုန်ပိုင်းလောက်မှာဒုတိယကြိမ်လာဖို့လည်းစီစဉ်ထားတာပါဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဘက်ကတော့အထူးကိုယ်စားလှယ်ကိုပတ်သက်ဆက်နွယ်သူတွေနဲ့တွေ့ဆုံနိုင်ဖို့စီစဉ်ပေးမယ်လို့ပြောခဲ့ပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ဦးဝင်းမြင့်တို့နဲ့တွဲခွင့်ပေးမပေးဆိုတာကိုတော့ကမ္ဘောဒီးယားဆိုရထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူးစစ်ကောင်စီအနေနဲ့လူသားချင်းစာနာမှုကူညီပံ့ပိုးမှုတွေကိုအချိန်မနှောင်းစေပဲပို့ဆောင်နိုင်အောင်ဆောင်ရွက်ပေးတင်ကြအောင်ကြမ်းဖက်မှုတွေရှော့ချရေးနဲ့အလုံးစုံပါဝင်တဲ့ညီညာရေးဆွေးနွေးမှုပေါ်ပေါက်လာရေးတွေအတွက်ယုံကြည်မှုတည်ဆောက်ရေးတို့ကိုလည်းဆောင်ရွက်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းခဲ့ပါတယ်ဒါအပြင်ဩစတြေးလျနိုင်ငံသားပေါမောက်ခရှောင်းတာနဲ့အပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လှုပ်ပေးဖို့လဲဝန်ကြီးချုပ်ဟွန်ဆန်ကထပ်ပြီးပန်ကြားခဲ့ပါတယ်
မြန မြန်မာနိုင်ငံတွင်စီးရီးပဋိပက္ခတွေရှိနေတဲ့ဒေသတွေမှာပိုးပြီးတော့အသုံးများလာတဲ့မြေမြုပ်မိုင်းတွေကြောင့်ထိခိုက်ဒေဆုံးမှုတွေတိုးလာနေပါတယ်။2022ခုနှစ်နလတာကာလအတွင်းမြေမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာရသူဟာ2020ခုနှစ်တစ်နှစ်လုံးရဲ့16ရာခိုင်နှုန်းအထိရှိတယ်လို့ UNICEF ကုလကလေးများရက်မုံငွေအဖွဲ့ကထုတ်ပြန်ပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားချင်းနယ်ကရင်ပြည်နယ်အပအဝင်နိုင်ငံနေရာတချို့မှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေသလိုနှစ်ဖက်စလုံးမြေမြုံမိုင်းတွေတုံးနေကြတာပါစီရပဋိပက္ခတွေပြင်းထန်နေတဲ့ကြားပြည်နယ်ဒီမော့ဆိုမြို့နယ်တစ်ဝိုက်မှာဆိုရင်မြေမြုံမိုင်းတွေကိုကရင်နီတော်လှန်ရေးတပ်ပေါင်းစုနဲ့ဒီမော့ဆို PDF တွေကပူးပေါင်းရှင်းလင်းနေရပါတယ်ဆက်ကရိယာအကူအညီမပါဘဲလှူအားနဲ့ရှင်းနေရပြီးတော့နှစ်တိုင်းလိုလိုမိုင်းတွေတွေ့နေရတယ်လို့ဒီမော့ဆို PDF ရဲ့တာဝန်ခံက VOA ကိုပြောပါတယ
်ကျွန်တော်တို့တဲ့ဟိုဆက်လက်ပြီးတော့နေနေစုမှုရေးတွေကျွန်တော်တို့ပြန်လုပ်ကြတာဆက်ပြောတော့တရက်တဲ့ကိုကျွန်တော်တို့ဆက်လုံးအမျိုးဆက်လုံးကိုလုံးအမျိုးရက်တိုင်းရက်တိုင်းကိုကျွန်တော်တို့သူ့ပေါ်ရအချိန်ပေါ့နော်ကျွန်တော်တို့ဒီကရလည်းဟိုမပြရင်ရဲတော့ဘူးလို့ပြတာစိတ်မလုံချုံတော့ခုကတို့စိုက်ထားတဲ့အချိန်နောက်နေပေါ့နော်ကျွန်တော်တို့ဟိုပြန်စုပြီးတော့စတာတမှုလို့မှစီမပြေတော့ဘူးညာ
မြေမြုံမိုင်းအများစုကိုစစ်ကောင်စီတပ်တွေကထောင်ထားတာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်မြေမြုံမိုင်းတွေကိုမြန်မာစစ်တပ်ကတုံးဆွဲတယ်လို့ပဲဒေသခံလက်နက်ကိုင်အဖွဲ့တွေတယင်နာလက်နက်ကိုင်တွေကလည်းတုံးဆွဲခဲ့ကြတာပါမိုင်းထောင်ပြီးတော့တပ်ဖက်ရန်သူကိုရည်ရွယ်တိုက်ခိုက်ကြပေမဲ့မိုင်းအကျဉ်းအကျံတွေကတော့ဒေသခံတွေကိုဆက်ပြီးတော့ချင်းချောင်နေတယ်လို့ချင်းပြည်နယ်အရက်ဖက်အဖွဲ့အစည်းတစ်ခုမှဦးဆောင်ပဝင်းတို့ကပြောပါတယ်လက်နက်ကိုင်အဖွဲ့အစည်းတွေကတော့မြေမြုံမိုင်းကိုရှောင်ကွင်းသွားလာနိုင်ကြလို့ဒေသခံတွေကပဲအများဆုံးထိခိုက်နေနိုင်ရတယ်လို့လည်းသူကပြောပါတယ်။ UNICEF ရဲ့အချက်အလက်တွေအရရှမ်းပြည်နယ်က38ရာခိုင်နှုန်းနဲ့ထိခိုက်မှုအရေအတွက်အများဆုံးဖြစ်ပြီးကချင်း၊ရခိုင်၊ပဲခူး၊ချင်း၊ကယား၊ကရင်၊မွန်၊မကွေး၊စကိုင်းနဲ့တနင်္သာရီဒေသတွေကအဆင့်အတိုင်းအများဆုံးရှိနေပါတယ်။မြေမြုပ်မိုင်းတွေကြောင့်ထိခိုက်ခဲ့ရသူတွေထဲမှာကလေးတငယ်တွေက28ရာခိုင်နှုန်းရှိနေပြီးတော့ရခိုင်ပြည်နယ်ကကလေးတွေအများဆုံးထိခိုက်နေတာခဲ့ရတာပါ2022ခုနှစ်နိုဝင်ဘာလရက်မြေမြုပ်မိုင်းတားဆီးရေးစာချုပ်ကိုနိုင်ငံပေါင်း164နိုင်ငံကအတည်ပြုလက်မှတ်ရေးထိုးခဲ့ပေမဲ့မြန်မာနိုင်ငံကတော့ပူးပေါင်းပါဝင်တာမရှိသေးဘူးလို့မြေမြုပ်မိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ Landmine and Cluster Munition Monitor ကပြည်ခဲ့တဲ့နိုဝင်ဘာလအစီရင်ခံစာမှာဖော်ပြထားပါတယ်
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်နိုင်ကငင်းငယ်ဆွေးနွေးဖို့ကမ်းလှမ်းထားတဲ့အပေါ်တိုင်းဒေသလက်နက်ကိုင်တပ်တချို့ကတဲအောင်မှမဟုတ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံရေးပြဿနာတွေကိုဆွေးနွေးအဖြေရှာဖို့ဆိုတဲ့အချက်ရောပါဝင်တဲ့ပါဝင်ထိုက်သူတွေကိုထယ်သွင်းမထားတဲ့အချက်ကိုထောက်ပြကြပြီးကချင်လွတ်လပ်ရေးအဖွဲ့ KAI ကတက်မှမဟုတ်ဘူးလို့မေလ9ရက်နေ့မှာသဘောထားထုတ်ပြန်ခဲ့ပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းတိုင်းဒေသဒေသတွေမှာ NUG PDF အပြင်မြန်မာနိုင်ငံရေးကိုစိတ်ဝင်စားတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေလည်းဆွေးနွေးပွဲမှာပါဝင်ထိုက်သူတွေဖြစ်တယ်လို့ KIO ကထောက်ပြပါတယ်။အပြည့်ရဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစည်းရုံး KNU ကလည်းစစ်တပ်ကနိုင်ငံရေးစွန့်ခွာမှဆွေးနွေးမယ်လို့ပြောဆိုထားပါတယ်။တနိုင်ငံလုံးလက်နက်ကိုင်ပြည်ပခါတွေချုပ်ငြိမ်းရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးသူကိုယ်တိုင်တွဲဆုံဆွေးနွေးမယ်လို့ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကဧပြီလ22ရက်နေ့ကကြေညာခဲ့တာပါ။တဲအောင်မဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့အမိကိုမေလ9ရက်နေ့နောက်ဆုံးထားပြန်ကြားဖို့လဲပန်ကြားထားပါတယ် NCA ကိုလက်မှတ်ရေးထိုးမထားတဲ့တခြားအဖွဲ့အစည်းတွေကအတိအကျသဘောထားထုတ်ပြန်တာတော့မရှိသေးပါဘူးမြန်မာစစ်ကောင်စီပြောခွင့်ရသူကတော့ NCA လက်မှတ်ထိုးထားတဲ့အထက်က6ဖွဲ့တဲအောင်နိုင်ကြီးရှိတယ်လို့ကနဦးပြောဆိုထားပါတယ်ငြိမ်းချမ်းရေးဆွေးနွေးဖို့စစ်ကောင်စီကကန့်လန့်ထားချိန်မှာပဲမြန်မာပြည်အလဲပိုင်းစကိုင်းနဲ့မကွေးတိုင်းချင်းနဲ့မွန်ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဆိုလိုဖြစ်ပွားနေပြီးစစ်ကောင်စီကလေကြောင်းကားပါတိုက်ခိုက်နေတဲ့အတွက်ရွာရီမီးလောင်ပြီးဒေသခံထောင်ထဲချီအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ
်အဂရိလိုက်စားမှုနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထွန်းအောင်ဆန်းစုကြည်ကိုထောင်ဒဏ်5နဲ့ချမှတ်ခဲ့တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးကမေလ၄ရက်နေ့မှာပယ်ချခဲ့ပါတယ်အယူခံနဲ့ပတ်သက်ပြီးတော့လက်ခံတင်မတင်ရှောက်လက်ချက်တင်ကြားနာတာမျိုးတွေမရှိဘဲအယူခံလွာကိုလက်ခံရရခြင်းမှာပဲတရားရုံးကပယ်ချလိုက်တာပါဒေါ်လာ6သိန်းတန်မိုးရှိတဲ့ဒေါ်လာနဲ့ရွှေချောင်းတွေလက်ခံရယူခဲ့တဲ့ဆိုတဲ့ဆွဲချက်အပါအဝင်အဂရိလိုက်စားမှုဆွဲချက်12ခုနဲ့အပြည့်ရှိတယ်ဆိုပြီးတော့ထောင်ဆန်းစုကြည်ကိုဧပြီလ29ရက်နေ့မှာထောင်ဒဏ်5နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ထောင်ဆန်းစုကြည်ကိုတဘာဝဘေးအန်နဲ့စီမံရေးဥပဒေဆက်သွယ်ရေးဥပဒေပုံမှာအပါအဝင်အခြားဆွဲချက်တွေနဲ့ထောင်ဒဏ်6နှစ်ပြည့်တန်ချမှတ်ထားပြီးပါပြီ။ထောင်ဆန်းစုကြည်ဟာဆွဲချက်မျိုးစုံနဲ့တရားရင်ဆိုင်နေရတာဖြစ်ပြီးဆွဲချက်အလုံးအပြည့်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်ဒဏ်စုစုပေါင်းနှစ်ပေါင်း150လောက်အထိကြာခံရနိုင်ပါတယ်။ တချိန်ထဲမှာပဲဧပြီလ29ရက်နေ့ကအဖမ်းခံခဲ့ရတဲ့တရားလွှတ်တော်ရှင်နေဒေါ်ရွံ့နုအောင်ကိုလည်းပြည်သူ့ကာကွယ်ရေးတပ် PDF တွေကိုငွေကြေးထောက်ပံ့မှုဆွဆွဲချက်နဲ့အမှုဖွင့်ထားပါတယ် NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်အမှုယုံချင်းအတွေ့ဥပိုလ်ထောင်ကိုသွားရောက်မှုလိုက်ပြီးမှာပဲဒေါ်ရွံ့နုအောင်ကိုဖမ်းဆီးခဲ့တာဖြစ်ပြီးတော့အနှိမ့်ဆုံးထောင်နှံဆယ်နှစ်ကနေအမြင့်ဆုံးထောင်နှံတသက်အထိချမှတ်နိုင်တဲ့အကြမ်းဖက်မှုဥပဒေပုံမှန်50ကကြီနဲ့ဆွဲဆိုထားပါတယ်သူဟာဒေါက်တာဇော်မြင့်မောင်ရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေကျူးလွန်တဲ့ဆိုတဲ့အမှုနဲ့အကြမ်းလိုက်စားမှု NLD အစိုးရလက်ထက်မန္တလေးတိုင်းလျှက်စစ်နယ်စွန့်အင်ဝန်ကြီးဦးစာနေအောင်ရဲ့အမှုတွေအပြင် NLD ပါတီနာရက်ကဦးဝင်းထိုင်ရဲ့အမှုတွေအတွက်လည်းလိုက်ပါဆောင်ရွက်ပေးနေသူဖြစ်ပါတယ်။2019ခုနှစ်တုန်းကမြန်မာနိုင်ငံမှာအများစိတ်ဝင်စားခဲ့ကြတဲ့အသက်နှစ်နှစ်ကျော်မိန်းကလေးငယ်လေး Victoria လိမ့်မိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာလည်းဒေါ်ရွတ်နုအောင်ဟာအမှုလိုက်ပေးခဲ့တဲ့ရှင်နေတယောက်လည်းဖြစ်ပါတယ်။
တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာကျူးကျော်ဝင်ရောက်တဲ့ရုရှားတပ်တွေနဲ့ယူကရိန်းတပ်တွေနှစ်ဖက်ပြင်းပြင်းထန်ထန်တိုက်ခိုက်နေတဲ့ဖြစ်ပြီးတော့စစ်ပွဲကြားပိတ်မိနေသူတွေကိုကယ်ထုတ်ဖို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကကြိုးပမ်းနေကြပါတယ်။တရုတ်နိုင်ငံမှာတော့ကိုဗစ်ကူးစက်မှုထိန်းချုပ်ဖို့ဘေကျင်းမြို့မှာကျောင်းတွေပူရာရုံတွေပိတ်ထားပါတယ်။ဒီလိုတပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်ဝင်ရောက်တာနှစ်လခွဲရှိလာတဲ့အချိန်မှာယူကရိန်းကမြို့ရွာတချို့ကိုပြန်သိမ်းထားနိုင်ပါတယ်။ယူကရိန်းတပ်တွေကနိုင်ငံတောင်ပိုင်းကဟန်ဆွန်နဲ့မီကိုလီဖ်ဒေသနယ်စပ်တွေမှာနယ်မြေတွေကိုပြန်သိမ်းပိုက်နိုင်ခဲ့ပြီးအရှေ့ပိုင်းမှာတော့ရုရှားတွေရဲ့တိုက်ခတ်မှုတွေကိုပြန်ပြီးတော့တုံ့ပြန်တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကကြေညာရင်းတွေကပဲပြောလိုက်ပါတယ်။ရုရှားတပ်တွေဟာယူကရိန်းနိုင်ငံတောင်ပိုင်းကနယ်မြေတော်တော်များများထိန်းချုပ်ထားတာကိုလက်လွတ်လိုက်ရတာပါ။Donetsk နဲ့ Luhansk တွေမှာလည်းရုရှားရဲ့တိုက်ခတ်မှု၁၁ခုကိုတွန်းလှန်နိုင်ခဲ့ပြီးရုရှားတပ်တွေဟာ Donbass ဒေသမှာတည်တည်တတ်တာအရေးနိုင်ခဲ့ရတယ်လို့ Ukraine စစ်တပ်ပြောခွင့်ရကပြောပါတယ်။ရုရှားတပ်တွေတစ်မျိုးလုံးနှိပါထိန်းချုပ်ထားတဲ့ Ukraine ရဲ့စိတ်ကမ်းမြို့ Mariupol မြို့ကနေအရက်သားတွေကိုကုလသမဂ္ဂနိုင်ငံတကာစစ်ချေနီအဖွဲ့အစည်းအဝေးနဲ့ဘေးလွတ်ရာကဲထုတ်နေတာမှာအချိန်အတိုင်းအတာနဲ့ယာယီအပြစ်ရဲ့သဘောတူပြီးလှုံ့ဆော်နေကြပါတယ်။မာရီယိုပူမျိုးတမ်မနီဆက်ယုံမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလူရကိုရွှေ့ပြောင်းပေးနိုင်မှုအတွက်အဲ့ဒီမျိုးမှာဂျာတာရင်းတွေကတနေ့ကုန်အပြည့်ရပြီးတောက်ကြတဲ့စနေနေ့တွေမှာလည်းနေပတ်တွေမှာအပြည့်ရသွားဖို့ရုရှားကကတိပြုခဲ့တာပါယူကရိန်းသမ္မတဗော်ဒီမီယာဇယ်လန်စကီကတော့အဲ့ဒီမှာဂျန်နေတဲ့အရက်သားတွေကိုကယ်ထုတ်နိုင်မှုအတွက်အပြည့်ရတာကိုပိုးပြီးတော့လှုပ်သွားဖို့လိုတယ်လို့မေလ5ရက်နေ့ဂျာတာရင်းမနက်ပိုင်းမှာပြောသွားပါတယ်
продолжим робити все, щоб дістати з Маріуполя і зустріти усіх наших людей. Це склад.
Еріга Міяо Кенрі ма пон ခုနေကြတဲ့သူတွေကိုကဲထုတ်ဖို့အတွက်အချိန်ပိုးပြီးတော့လိုပါတယ်။လက်ရှိအနေအထားအရတော့အဲဒီကအပြတ်စီးပုံတွေကိုဖယ်ရှားနိုင်မှုအတွက်ဆက်ရန်တရားကြီးတွေကိုအသုံးမပြုနိုင်ပဲအားလုံးကလက်နဲ့ဖယ်ရှားနေရတာဖြစ်တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကပြောသွားတာပါ။ယူကရိန်းကိုအမေရိကန်ဒေါ်လာ33ဘီလီယံကူညီဖို့သမ္မတဂျိုးဘိုင်ဒန်တောင်းဆိုမှုကိုလွှတ်တော်မှာပါတီနှစ်ရက်စလုံးကထောက်ခံနေပါဗျ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းသမ္မတဘိုင်ဒန်ရဲ့ဒီမြင့်တားရက်ခံချက်ကိုအတည်ပြုနိုင်အောင်ကွန်ဂရက်လွှတ်တော်ကလှင်မြန်စွာဆောင်ရွက်နေတယ်လို့သူ့ရဲ့ယူကရိန်းနဲ့ပိုလန်ခီးစဉ်အတွင်းပြောခဲ့ပါဗျ။ဒီအကူအညီဟာလွန်စွာများပြားတဲ့ငွေကြေးပမာဏဖြစ်ပြီးဒီလိုကူညီနိုင်တဲ့အတွက်လွှတ်တော်အမတ်တွေကသိတ်ကိုဂုဏ်ယူနေကြတယ်လို့ဆိုပါဗျ။ဒါပေမဲ့ပါတီနီယက်စလုံးရဲ့အမတ်နည်းနည်းကတော့ဒါဟာဥရောပပဋိပက္ခမှာတမရကကူညီပံ့ပိုးနိုင်တဲ့အာဏာကိုချဲ့ထွင်လိုက်ရရောက်သွားမှာကိုစိုးရိမ်နေကြပါတယ်။ဒီရင်းမှာငွေကြေးဖောင်းပွားမှုကြောင့်ကုန်စည်နှုန်းမြင့်မားနေခြင်းအခုလိုအကူအညီအများကြီးပေးတဲ့ကိစ္စကိုပိုပြီးဂရုတစိုက်စဉ်းစားဖို့လိုကြောင်းလည်းပြောကြပါတယ်။ယူကရိန်းအတွက်စီးပွားရေးစာနာမှုနဲ့စည်ရေးအထောက်ပံ့အဖြစ်ဒေါ်လာ 73.6 ဘီလီယံကိုတော့ဒီနှစ်အစောပိုင်းကပေးပို့ခဲ့ပြီးဖြစ်ပါတယ်။ရောက်ကိုရီးယားအဝေးထိပ်မစ်ဆိုင်းတုံးတစ်ခုမေလ4ရက်ပေါ်တူဂုနေကပြစ်လွတ်လိုက်တာကိုဂျပန်နဲ့တောင်ကိုရီးယားကဝေဖန်လိုက်ပါတယ်။ရောက်ကိုရီးယားရဲ့လုံရဟာလုံးဝကိုလက်ခံနိုင်ကြမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြင်းပြင်းထန်ထန်ဝေဖန်သွားတာပါ။တောင်ကိုရီးယားစစ်တပ်ကလည်းရောက်ကိုရီးယားလုံရကကိုရီးယားကျွန်းဆွယ်နဲ့နိုင်ငံတကာငြိမ်းချမ်းတည်ငြိမ်မှုအပေါ်ကြီးမားတဲ့ချိန်ချောက်မှုဖြစ်တယ်လို့ကြေညာချက်ထုတ်ဝေဖန်လိုက်ပါတယ်။တန်ဂိုရီးယားသမ္မတတဲ့ယွန်ချက်ယိုတမလာခင်ရပ်ပိုင်းအလိုမှာပဲအခုတစ်ခေါက်မြောက်ကိုရီးယားကပြုံယမ်းမြို့တော်အနီးဆူနန်ဒေသကနေဒုံးကျည်ပြစ်လွတ်တာဖြစ်တယ်လို့တန်ဂိုရီးယားစစ်တပ်ကပြောပါဗျ။အ အခုပြတ်လွတ်တဲ့ဒုံကြီးက980ကီလိုမီတာအမြင့်နဲ့အကွာအဝေးကီလိုမီတာ450လောက်ထိရောက်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစီရေးချုပ်များယုံကြေညာချက်မှာဖော်ပြထားပါတယ်မြောက်ကိုရီးယားက2018ခုနှစ်နောက်ပိုင်းပထမဆုံးတိုက်ချင်းပစ်ဒုံးကြီးကိုပြီးခဲ့တဲ့ match လာကလွှတ်တင်ခဲ့သလိုဒုံးကြီးစံသက်မှုတွေကိုအရှိန်မြင့်လှုံ့ဆော်လာနေတာပါကမ္ဘာကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုတွေပြီးခဲ့တဲ့သတင်းပတ်အတွင်းဇက်တိုက်ထပ်ပြီးကျဆင်းသွားတဲ့အကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ပြီးခဲ့တဲ့ match လာကလေးကယောဂါကူးစက်မှုတွေဇက်တိုက်ကျဆင်းနေတဲ့အကြောင်း WHO ရဲ့ဒီသတင်းပတ်ကူးစက်ယောဂါဆိုင်ရာအစီရင်ခံစာမှာဖော်ပြပါဗျ။ကူးစက်မှုနှုန်း18ရာခိုင်နှုန်းရော့ကျပြီးသေဆုံးမှုနှုန်း3ရာခိုင်နှုန်းလျော့နေသွားတာပါ။ကမ္ဘာတဝန်းမှာရော့ကျသွားတဲ့ဆိုပေမဲ့အာဖရိကမှာကူးစက်မှုနှုန်း3ပုံ2ပုံတိုးနေပြီးအမေရိကတိုက်နိုင်ငံတွေမှာ13ရာခိုင်နှုန်းထပ်တိုးနေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဗုဒ္ဓဟူးနေ့ကကိုဗစ် -19 စစ်ဆေးခဲ့ရမှာကိုဗစ်ပိုးကူးစက်ခံထားရကြောင်းတွေးရှိခဲ့ရတဲ့အတွက်သူ့ရဲ့လုပ်ငန်းဆောင်တာတွေကိုအွန်လိုင်းကနေတဆင့်ပဲဆောင်ရွက်ဖို့ပြောင်းလဲစီစဉ်ထားကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောဆိုပါတယ
် Will quarantine at home he will follow CDC guidelines I know he very much looks forward to
ဝန်ကြီးဘလင်ကင်ကာကွယ်ဆေးအပြစ်ထိုးထားတယ်ကူးစက်တာကလည်းအားပြောတဲ့အမျိုးအစားဖြစ်ပုံရတယ်အခုတခါအိမ်မှာပဲတီးခြားခွဲနေပြီးပြန်ကောင်းတာနဲ့ရုံပြန်တတ်ဖို့ရှိတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Nat Price ကပြောသွားတာပါဝန်ကြီးဘလင်ကင်ဟာလွန်ခဲ့တဲ့ရက်တွေအတွင်းသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့ခြင်းမရှိတဲ့အတွက်သူနဲ့အနီးကပ်တွေ့ဆုံခဲ့သူတွေထဲမှာသမ္မတဘိုင်ဒန်ပါဝင်တယ်လို့မယူဆရပါဘူးဝန်ကြီးဘလင်ကင်ဟာပြီးခဲ့တဲ့စနေနေ့ညနေတုန်းကဝါရှင်တန်ဟိုတယ်မှာပြုလုပ်ခဲ့ပြီးလူအများတက်ရောက်ခဲ့တဲ့အင်ဖျူရောသတင်းတောင်များအသင်းညစာစားပွဲကိုတက်ရောက်ခဲ့ပါသေးတယ်တရုတ်နိုင်ငံမှာတော့ဘေကျင်းမြို့တော်မှာကိုဗစ်ကူးစက်မှုထိန်းချုပ်ရေးကြိုးပမ်းမှုအနေနဲ့ကြာတာရေးနေမှာကျောင်းတွေကိုဆက်ပြီးပိတ်ထားဖို့အမိန့်ထုတ်ထားပါတယ်။တချိန်တည်းမှာပဲစားတောက်ဆိုင်တွေ၊ဘားဆိုင်တွေ၊ထိုင်စားတာတွေကိုလည်းဆက်ပြီးတားမြစ်ထားသလိုမြေအောက်ရထားဘူတာ60လောက်ကိုပိတ်ထားတာပါ။မြို့ခံတွေတပတ်ကိုယောဂါစစ်ဆေးမှု3ကြိမ်လုပ်ဖို့လည်းအမိန့်ထုတ်ထားပါတယ်။တရုတ်ကသူ့ရဲ့ကိုဗစ်လုံးဝကင်းစင်ရင်ဇီရိုကိုဗစ်မှုနဲ့ယောဂါတိုက်ဖြတ်ဖို့ကြိုးစားနေပေမဲ့မြို့တော်ဘေကျင်းမှာတော့တခြားမြို့တွေလောက်တင်းကျပ်ကန့်သက်တာမရှိပါဘူး။အိန္ဒိယမှာပုံမှန်မဟုတ်ဘဲအပူလိုင်းစောပြီးကြတာကြောင့်လျှက်စစ်တပ်ပြတ်တောက်တာတွေဖြစ်နေပါဗျ။အပူစွိုင်းအင်တုံးလျှက်စစ်တပ်အားပေးစက်ရုံတွေလည်းပတ်ဖို့ကြောက်မီးတွေးအလုံးလောက်မရှိတာကြောင့်လည်းပြည်내တော်တော်များများနေ့တိုင်းတပ်အားပြတ်တောက်နေတာပါ။အိန္ဒိယမှာတနိုင်ငံလုံးလျှက်စစ်တပ်အားရဲ့80ရာခိုင်နှုန်းအတွက်ကြောင်မီးသွေးအပေါ်ကာလရှည်ကြာမိကိုနေရတာကိုလည်းဝေဖန်နေကြပါဗျ။နိုင်ငံအနှံ့အပြားအပူချိန်ဇက်တိုင်းမြင့်တက်ဓာတ်အားပြတ်တောက်မှုတွေဖြစ်နေတာကြောင့်ကျောင်းတွေကိုပိတ်ထားရပါဗျ။အပူချိန်ကြောင့်ကောက်ပဲသီးနှံတွေလည်းပျက်စီးကုန်ပါဗျ။ဒင်းတင်မတ်လာဟာ1900ခုနှစ်နောက်ပိုင်းအပူဆုံးလအဖြစ်မှတ်တမ်းဝင်ခဲ့သလိုနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းတွေမှာလည်းဧပြီလပြည့်မြောက်အပူချိန်ဟာ122နှစ်အတွင်းအမြင့်ဆုံးဖြစ်တယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်ရှင်
။တပတ်တွင်းထိတ်တန့်ရောက်နိုင်ငံတော်သတင်းတွေကိုအလိမ္မာပြောပြခဲ့တာဖြစ်ပါတယ်။ဒီနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတစ်ခါတော့သတင်းအချင်းချုပ်ကိုတက်လက်အကြီးညာပေးမှာဖြစ်ပါတယ်ဗျာ။ NCA ပြစ်ခတ်ရစေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ရဲကအဖွဲ့၅ဘွဲ့ဟာမြန်မာစစ်ကောင်စီကဖိတ်ခေါ်တဲ့ညဉ့်ညိုင်းစုနှုတ်ဘက်ကိုတက်ရောက်မယ်လို့သိရပါဗျ။တိုင်းသာပြည်ရဲ့အဖွဲ့တွေစုဖွဲ့ထားတဲ့ PPSD ညဉ့်ညိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုနေ့ရက်တာခေါ်ယူကျင်းပပြီးတဲ့နောက် PPSD တဲကအဖွဲ့၅ဘွဲ့တက်ရောက်ဖို့သဘောထားရယူခဲ့တဲ့အကြောင်း PPSD ပြောခွင့်ရသူဗိုလ်မှူးကြီးစောကျော်ညွန့်က VOA ကိုပြောပါဗျ။KNU ညဉ့်ညိုင်းကောင်စီ ALD ရခိုင်အဖွဲ့ DKBA ကရင်လက်နက်ကိုင်အဖွဲ့မွန်ပြည်သက်ပါတီနဲ့ PNL ပလောင်အဖွဲ့တို့တက်ရောက်ကြမှာဖြစ်ပါတယ်။ကျန်းအဖွဲ့တွေကတော့သဘောထားမပေးတာမရှိသေးလို့မဆုံးအဖြတ်အားသေးတာလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။ရုရှားရဲ့နာဇီတော်လှန်ရေးအောင်ပွဲအခမ်းအနားမတိုင်ခင်ယူကရိန်းမှာထိုးစစ်ပိုးပြင်းလာနိုင်တာကိုပြင်ဆင်ထားဖို့ယူကရိန်းဘက်ကသတိပေးထားပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညအတွက်အစီအစဉ်ထုတ်လုပ်ရင်မူကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dear နဲ့ Charles Demock တို့ဖြစ်ပါတယ် View American တိုင်းရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.